Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ26ရက်အင်္ဂါနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါမြောက်ကိုရီးယားနဲ့တင်းမာနေတဲ့ကိစ္စကိုငြင်းချမ်းတဲ့အနေနဲ့ဖြေရှင်းလိုတယ်လို့အမေရိကန်ကာကွယ်ရေးဝင်ကြီးကဒီကနေ့ပြောဆိုလိုက်ပါတယ်အမေရိကန်နိုင်ငံတော်တချင်းတီဆိုချိန်မှာမတ်တပ်မရက်ခဲ့ကြတဲ့အမေရိကန်ဘောလုံးကစားသမားတွေကိုသမ္မတထရန့်ကထပ်ပြီးတော့ဝေဖန်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ကျွန်တော်နိုင်ငံကိုဒီထိုင်ကြေတနာကိုဖြည့်ချင်းအခြေချပေးတင်လာတာနောက်ဆက်ကပုံပြီးတော့ပြဿနာကြီးကြီးထောင်းအောင်လုပ်တင်လာတာဆိုတဲ့ပုံမှာသူ့ဟာသူတော့ပြန်ပြီးတော့တုံ့တက်ဖို့လိုတယ်
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်ရန်ဟီလီရဲ့ရခိုင်ပြည်နယ်ပြဿနာအရေးတင်ပြပုံတွေနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယုံညွန့်ကြိုင်းမှုချုပ်ဦးစောထေပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်ရခိုင်ပြည်နယ်ပြဿနာတွေနဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့နိုင်ငံတကာရဲ့စုံစမ်းစစ်ဆေးမှုတွေကိုလက်ခံပေးဖို့တိုက်တွန်းချက်တွေတခါဒီမနက်မှာပဲမောင်တော်မြို့နယ်ရွှေစားရွာမှာပြစ်ခတ်မှုတစ်ခုဖြစ်ပွားခဲ့တဲ့အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိငင်ထိုင်းနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်မြောက်ကိုရီးယားနဲ့တင်းမာနေတဲ့ကိစ္စကိုငြင်းချမ်းစွာဖြေရှင်းနိုင်ဖို့အမေရိကန်ဘက်ကနီလန်းရှာနေတယ်လို့ကာကွယ်ရေးဝင်ကြီးဂျင်မက်တစ်ကဒီကနေ့အင်္ဂါနေ့မှာပြောဆိုပါတယ်မြောက်ကိုရီးယားဘက်ကတော့အမေရိကန်သမ္မတထရန့်ရဲ့မနေ့တင်းနေလာနေ့က Twitter လူမှုကွန်ရက်မှာရေးသားချက်ကစစ်ကြေညာချက်ဖြစ်တယ်လို့ပြောဆိုထားတာပါမြောက်ကိုရီးယားရဲ့ချင်းချောက်မှုကိုတားဆီးနိုင်ဖို့အတွက်ကိုရီးယားကျွန်းဆွယ်မှာအမေရိကန်စစ်တပ်ရှိနေဖို့လိုအပ်တယ်ပရိပခကိုတန်တမာရေးနီလန်းနဲ့ငြိမ်းချမ်းစွာဖြည့်ရှင်းနိုင်ရေးကိုလည်းထောက်ခံအားပေးတယ်လို့အိန္ဒိယနိုင်ငံနယူးဒယ်လီကိုရောက်ရှိနေတဲ့ကာကွယ်ရေးဝင်ကြီးဂျင်မက်တစ်ကပြောဆိုသွားပါတယ်။အမေရိကန်အိန္ဒိယဆက်ဆံရေးတိုးတက်ခိုင်မာရေးအိန္ဒိယတာဝန်ရှိသူတွေနဲ့အမေရိကန်ကာကွယ်ရေးဝင်ကြီးဂျင်မက်တစ်ဆွေးနွေးဖို့အိန္ဒိယကိုရောက်ရှိနေတာပါ။ချင်းချောက်မှုတွေဆက်လုပ်နေမယ်ဆိုရင်မြောက်ကိုရီးယားအစိုးရသိပ်ပြီးကြားကြားခံမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်မှာမနေ့တင်းနယ်လာနေ့ကရေးသားခဲ့တာပါ။အမေရိကန်သမ္မတတာဝန်ယူထားသူတဦးအနေနဲ့ဒီလိုပြောတာဟာရှင်းရှင်းလင်းလင်းစစ်ကြေညာလိုက်တာပဲဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယန်ဟိုကသတင်းထောက်တွေကိုမနေ့တုန်းကပြောခဲ့ပါတယ်။မြောက်ကိုရီးယားအပေါ်အမေရိကန်ကစပြီးစစ်ကြေညာတယ်ဆိုတာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအလုံးနဲ့ကမ္ဘာကြီးကမမေ့ဖို့လိုတယ်လို့လည်းပြောဆိုခဲ့ပါတယ်။သမ္မတရဲ့ Twitter မှာရေးသားချက်အပေါ်မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရဲ့ကြောက်ယူမှုကအထိပ္ပယ်မရှိဘူးလို့လည်းအမေရိကန်သမ္မတအင်ပီရိုပြောခွင့်ရဆာရာဟက်ကဘီဆန်နာကတုံ့ပြန်ထားပါရဲ့ရှင်
။အီရတ်နဲ့အီရတ်အိနေဂျင်နိုင်ငံတွေသမဂ္ဂအမေရိကန်နိုင်ငံတို့ဖက်ကပါကန့်ကွက်နေတဲ့ကြားကပဲအီရတ်နိုင်ငံအရှေ့မြောက်ပိုင်းကတစိတ်တပိုင်းကိုပိုင်းအုပ်ချုပ်ခွင့်ရထားတဲ့ကတ်ဒေတာမှာလူထုဆန္ဒခံယူပွဲတရကျင်းပခဲ့ပါရဲ့။အီရတ်နိုင်ငံကနေလွတ်လပ်ရေးယူသင့်မသင့်လူထုဆန္ဒခံယူပွဲမှာအီရတ်နိုင်ငံတွင်းကတန်းနေချီတဲ့ကတ်လူနေစုတွေလာရောက်မဲပေးခဲ့ကြသလိုတရားဝင်မဲရလတ်တွေကိုအင်္ဂါနေ့မှာထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။လွတ်လပ်ရေးယူဖို့အတွက်ထောက်ခံမဲအများစုရမယ်ဆိုပြီးတော့အကြိုခန့်မှန်းချက်တွေကလည်းကြည်ကြဲပြင်းပြထွက်ပေါ်နေပါတယ်။လွတ်လပ်ရေးယူဖို့ထောက်ခံမဲတွေရခရင်တော့ချက်ချင်းလွတ်လပ်ရေးကြေညာနိုင်မဲ့အနေထားမဟုတ်ပေမဲ့ထာဟာခွဲထွက်ရေးညှိနှိုင်းဆောင်ရွက်ရေးမှာပထမအခြေလှမ်းတရဖြစ်လာဖို့ကတ်တာဝန်ရှိသူတွေကမျှော်လင့်ထားတာပါ။ကတ်တေတာရဲ့မြို့တော်အီလ်ဘီကမဲယုံတွေမှာကတ်ရိုးရာဝတ်စုံတွေကတ်အလန်တွေကင်ဆောင်ထားတဲ့သူအတော်များများလာရောက်မဲပေးခဲ့ကြပါတယ်။သူတို့ရဲ့မဲရီဟာအီရန်နိုင်ငံကနေလွတ်လပ်ရေးရဖို့ဆိုတဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာစေမဲ့ကနအူလောက်ရဖြစ်မယ်လို့လည်းပြောဆိုကြပါတယ်။အီရန်အဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကတော့နိုင်ငံစီလုံးညံ့ညွတ်ရေးအတွက်လိုအပ်တယ်လို့ဆောင်ရွက်သွားမယ်လို့ကတိပြုပြောဆိုထားပါတယ်
။မနေ့တနင်္လာနေ့ညကအမေရိကန်ဘောလုံးပွဲစဉ်မစခင်နိုင်ငံတော်တချင်းတီမုတ်တီဆိုချိန်မှာမတ်တပ်မရက်ဖဲဒူးထောက်ခဲ့ကြတဲ့ Dallas Cowboys အသင်းကိုသမ္မတဒေါ်နယ်ထရန့်ကဒီကနေ့မနေ့အစောပိုင်းမှာ Twitter ကနေရေးသားလိုက်ပါတယ်။နိုင်ငံတွင်းကလူမျိုးရေးခွဲခြားမှုတွေကိုဆန္ဒပြတဲ့အနေနဲ့မနေ့တနင်္လာနေ့အမျိုးသားဘောလုံးအဖွဲ့ချုပ် NFL ကစားသမားတွေတဲကဒူးထောက်ခဲ့ကြသူတွေကိုပွဲကြည့်ပရိသတ်တွေကစန့်ကျင်ကြောင်းအတန်ပြုတ်အော်ဟစ်ခဲ့ကြတာကိုလည်းသမ္မတကထောက်ခံခဲ့ပါတယ်။ဒီသတင်းပတ်အမျိုးသားဘောလုံးအဖွဲ့ချုပ်ရဲ့ကစားပွဲစဉ်နေ့မစခင်အမျိုးသားတချင်းတီးဆိုချိန်မှာမတ်တရက်ဖို့ညှင်းပယ်တဲ့ကစားသမားတွေကို NFL ပိုင်ရှင်တွေအသင်းကထုတ်ပြဖို့သမ္မတကတိုက်တွန်းခဲ့တာပါဒီလိုလောက်ချသူအများစုကလူမဲကစားသမားတွေဖြစ်ပါတယ်အာဖရိကန်နယ်ပွားအမေရိကန်တွေကိုရဲတွေကရရက်ဆက်ဆက်နှိပ်ကွက်ခတ်မှုအပါအဝင်အမေရိကန်ပြည်ထောင်စုအတွင်းကလူနည်းစုတွေအပေါ်ဆက်ဆံမှုတွေကိုအာရုံစိုက်လာစေဖို့ရည်ရွယ်ပြီးပြီးခဲ့တဲ့နှစ်တုန်းကဆန်ဖရန်စစ္စကိုအသင်းကကစားသမားကော်လင်းကက်ပနစ်ကအမျိုးသားသချင်းတီးမုတ်တီဆိုချိန်မှာမတ်တပ်မရက်ဖဲစပြီးတော့ဆန္ဒပြခဲ့တာပါသမရရဲ့မှတ်ချက်စကားထွက်ပေါ်လာပြီးတဲ့နောက်ပြီးခဲ့တဲ့တင်းင်းကနွေနေ့နဲ့တင်းင်းလာနေ့တို့မှာတော့အမျိုးသားသချင်းတီဆိုချိန်မှာယာနဲ့ချီတဲ့ကစားသမားတွေကမတ်တပ်မရက်ဖဲဒူးထောက်လမ်းမောင်းချင်းချိတ်ပြီးတော့သမရကိုတုံ့ပြန်ခဲ့ကြတာပါဒူးထောက်တဲ့ကိစ္စနဲ့လူမျိုးရေးဘာမှမဆိုင်ပဲအမျိုးသားသချင်းတီဆိုချိန်မတ်တပ်ရက်ဖို့ကအမေရိကန်အလံတော်ကိုအယုအသေးပေးတဲ့ကိစ္စသာဖြစ်တယ်လို့လဲအမေရိကန်သမ္မတထရန့်ကမနေ့တနင်္လာနေ့တုန်းက Twitter လူမှုကွန်ရက်မှာရေးသားတုံ့ပြန်ခဲ့ပါတယ်
အမေရိကန်သမ္မတတော်နဲ့ထရမ့်ရဲ့မိတ်ဆွေရင်းတူဖြစ်တဲ့နိုင်ငံရေးအကြံပေးရော့ဂျာစတုန်းကသူ့အနေနဲ့ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွင်းရုရှားတို့နဲ့ဆက်နွယ်တဲ့ပူးပေါင်းကြံစည်မှုဆိုင်ရာဆွဆွဲချက်တွေမှာပါဝင်ပတ်သက်မှုမရှိဘူးလို့ပြောဆိုလိုက်ပါတယ်။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှာဒီကနေ့အင်္ဂါနေ့မှာထွက်ဆိုဖို့ရှိနေချိန်မှာပဲအခုလိုပြောဆိုတာပါ။ဒီကပိတ်အစည်းအဝေးမစခင်မစ္စတာစတုန်းကကြေညာချက်တစောင်းထုတ်ခဲ့ရမှာတော့သမ္မတရွေးကောက်ပွဲစီရင်မှုအပြင်ပနိုင်ငံတစ်ခုပူးပေါင်းပေါင်းပြီးကြံစီခဲ့တဲ့ဆိုတာကတော့ရှင်းပါတယ်ဒါပေမဲ့စုံစားစစ်ဆေးသူတွေအနေနဲ့ဒီနေရာမှာယူကရိန်းနဲ့ဒီမိုကရက်တစ်သမ္မတလောင်းဟီလာရီဒီမိုကရက်တစ်သမ္မတလောင်းဟီလာရီကလင်တန်ကိုကြည့်ဖို့ကိုလည်းအကြံပြုထားပါတယ်ဟီလာရီကလင်တန်ရဲ့စီယုံရဲ့အဖွဲ့အကြီးကဂျွန်ပက်ဒက်စတာရဲ့အီးမေးလ်ကို WikiLeaks ကဖွင့်ချခဲ့မှုနဲ့ပတ်သက်ပြီးလည်းထူးထူးခြားခြားသိထားတာမရှိဘူးလို့မစ္စတာစတုန်းကညင်ဆိုပါတယ်သူအကျိုးဆောင်ပေးနေသူတွေကိုစားဥပဒေနဲ့မညီတဲ့ကိစ္စတွေမလုပ်ဘူးလို့လည်းပြောဆိုတာပါအောက်လွှတ်တော်ထောက်လှမ်းရေးကော်မတီဘက်ကစုံစမ်းမှုတွေအပြင်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ကြားဝင်နောက်ဆက်ခဲ့တဲ့မှုနဲ့မစ္စတာထရမ့်ရဲ့စီယုံရဲ့အဖွဲ့အကြားဖြစ်နိုင်ခြေရှိတဲ့ပတ်သက်ဆက်နွယ်မှုတွေကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကလည်းစုံစမ်းစစ်ဆေးနေတာပါတရားရေးဌာနရဲ့အထူးစုံစမ်းရေးမှုဖြစ်နေလဲပြည်ထောင်စုစုံစမ်းစစ်ဆေးရေးအဖွဲ့ညွှန်ကြားရေးမှူးဟောင်းရောဘတ်မူလာကလည်းတီချာစုံစမ်းနေတာဖြစ်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာမစ္စကလင်တန်အထိနာစေပြီးမစ္စတာထရမ့်အသာစီးရရဲ့ရည်ရွယ်ပြီးတော့ရုရှားကိုကြားဝင်နောက်ဆက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအေဂျင်စီတွေကကောက်ချက်ချထားတာပါရုရှားကိုပူးပေါင်းကြံစည်မှုမရှိဘူးဆိုပြီးမစ္စတာထရမ့်ဘက်ကတော့ညင်းဆိုထားပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239 လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ51 kHz 9885စနီတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့နဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့အင်ကာနိညာပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေရပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကျွမ်းကျင်သူတွေကမြန်မာအစိုးရကိုတောင်းဆိုလိုက်သလိုနိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီး HRW ကလည်းမြန်မာစစ်တပ်ပေါ်ပြစ်မှတ်ထားတံခတ်ပိတ်ဆို့ဖို့နောက်လက်နက်ရောင်းချမှုပိတ်ပင်ကန့်သတ်ဖို့တိုက်တွန်းလိုက်ပါတယ်။အကြမ်းဖက်တိုက်ခတ်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်တော်ဒေသအတွင်းမှာတော့အစုလိုက်အပြုံလိုက်တပ်ဖြတ်မြုပ်နှံခံထားရတဲ့လူနည်းစုဟိန္ဒူဘာသာဝင်45ဦးရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ရှိပြီး ERSA အကြမ်းဖက်သမားတွေရဲ့လက်ချက်လို့မြန်မာအစိုးရကပြောဆိုထားတာပါတရားမဲ့တပ်ဖြတ်မှုတွေတပ်ဖွဲ့အင်အားအလွန်အကျွံသုံးစွဲမှုတွေနှိပ်စက်မှုလိမ်ပိုင်းဆိုင်ရာစော်ကားမှုဒေသရင်းကနေမောင်းထုတ်ခဲ့မှုနဲ့ရိုဟင်ဂျာရွာပေါင်း200ကျော်ကတောင်နဲ့ချီတဲ့အိုအင်တွေကိုဖျက်ဆီးမိရှို့မှုတွေအပါအဝင်ရိုဟင်ဂျာတွေအပေါ်ဆိုးဝါးတဲ့လူ့အခွင့်အရေးချိုးဖောက်မှုဆိုင်ရာယုံကြည်ရလောက်တဲ့ဆွဲချက်တွေရှိတယ်လို့ကုလသမဂ္ဂရဲ့လူ့အခွင့်အရေးဆိုင်ရာကျွမ်းကျင်သူ5ဦးတို့ကပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ရန်ဟီလီအပါအဝင်တခြားကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်5ဦးတို့ကတောင်းဆိုထားတဲ့အကြောင်းကိုတော့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံကဒီကနေ့အင်ကာနီမှာကြေညာချက်ထုတ်ပါတယ်။ERSA ရဲ့အကြမ်းဖက်တိုက်ခတ်မှုတွေလို့ဆွဆွဲထားပေမဲ့ဒီလောက်ရကရိုဟင်ဂျာလူမှုအတိုင်းဝိုင်းတစ်ခုလုံးမှာတာဝန်မရှိဘူးလို့လည်းထောက်ပြတာဖြစ်ပါတယ်။နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီး HRW ကတော့မြန်မာလုံခြုံရေးတပ်ဖွဲ့တွေကရိုဟင်ဂျာတွေအပေါ်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်တယ်လို့ဆွဆွဲလိုက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီနဲ့နိုင်ငံတကာအနေနဲ့မြန်မာစစ်တပ်အပေါ်မှာပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့ဖို့လက်နက်ရောင်းချမှုပိတ်ပင်ကန့်သတ်မှုတွေချက်ချင်းလုပ်ဖို့ဒီကနေ့ကြေညာချက်ထုတ်တောင်းဆိုပါရစေ
။ဩစတြေးလျနိုင်ငံအနီး Pacific သမုတ်ထရားထက်ကကျွန်းတစ်ခုပေါ်ကစခန်းတွေမှာနှစ်တွေနဲ့ချီထိမ့်သိမ်းခံထားရတဲ့ဒုက္ခသည်တွေကပထမအတော့ဟာအမေရိကန်ပြည်ထောင်စုမှာအမြင့်အခြေချနေနိုင်မှုအင်္ဂါနေ့ကထွက်ခွာသွားပါပြီ။ပ Papua New Guinea မြောက်ပိုင်းကမဲနစခန်းကနေတောက်ခတဲ့22ဦးရောဟာမြို့တော် Port Moresby မှာလျင်စီရမှာဖြစ်ပြီးတော့ဖိလစ်ပိုင်နိုင်ငံမနီလာမြို့ကတဆင့် American ပြည်ထောင်စုကိုထွက်ခွာကြမှာဖြစ်ပါတယ်။နူရူကျွန်းပေါ်မှာထင်းထားတဲ့တောက်ခတဲ့အယောက်30ပါတဲ့ဒုတိယအတုပ်ကိုတော့လာမယ့်ရက်ပိုင်းအတွင်း American နိုင်ငံကိုပို့ပေးမယ်လို့ Port Moresby မြို့မှာရှိတဲ့ American တပ်ရုံးကလူလူဆက်ဆံရေးအရာရှိ Beverly Thacker ကပြောပါတယ်။ဒုက္ခသည်ပေါင်း1,250ကိုအမေရိကန်ပြည်ထောင်စုကလက်ခံရေးသမရဟောင်းဘရက်အိုဘားမားအစိုးရတက်တန်းကုံဆုံးခါနေ့ချိန်မှာဩစတြေးလျနိုင်ငံနဲ့သဘောတူညီမှုရထားခဲ့တာပါ။အဲ့ဒီသဘောတူညီမှုအရဒီဒုက္ခသည်တွေကိုပထမအတုပ်ဖြစ်ပေးပို့မှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကသမ္မတတာဝန်ယူပြီးနိုင်ပိုင်အကြာမှာပဲဩစတြေးလျဝန်ကြီးချုပ်မဲလ်ကွမ်တန်ဘူနဲ့တယ်လီဖုန်းဆက်ပြောဆိုချိန်အတွင်းအဲ့ဒီသဘောတူညီမှုကိုတိုက်ခိုက်ပြောဆိုခဲ့ပါတယ်။နောက်ဆုံးမှာတော့ဒုက္ခသည်တွေကိုလက်ခံဖို့သဘောတူခဲ့တာဖြစ်ပြီးတိမတိုင်ခင်ဖေဖော်ဝါရီလမှာတော့ဒါဟာအဒမ်ဒီလ်ညံဖြစ်တဲ့သဘောတူညီမှုဆိုပြီး Twitter မှာရေးသားခဲ့ပါတယ်
ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကသမ္မတရဲ့အင်ဒိုအနီးမှာဒီကနေ့မနက်ပိုင်းပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ဒီကိစ္စစုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်လို့သမ္မတရဲ့ပြောခွင့်ရကသတင်းထောက်တွေကိုပြောပါတယ်သမ္မတအင်ဒိုအနီးပြစ်ခတ်မှုဖြစ်စဉ်မှာသမ္မတကအင်ဒိုမှာမရှိခဲ့ဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်ဘာကြောင့်ဖြစ်ရတယ်လဲဆိုတာကိုလည်းမသိရသေးပါဘူးရှင
်ဂျေရုဆလင်မြို့အပြင်မှာရှိတဲ့ဂျူးလူမျိုးတွေအခြေချနေထိုင်ရာအရက်အပင်အဝင်ပေါက်မှာတနသမတအုပ်ရဲ့ပြစ်ခတ်မှုကြောင့်အစ္စရေးလုံခြုံရေးတပ်သား3ဦးသေဆုံးသွားတယ်လို့အစ္စရေးရဲတို့ကပြောပါရယ် Head Adar အရက်ကအစ္စရေးလူမှုအတိုင်းဝိုင်းအပြင်ဘက်ကတိုက်ခိုက်မှုတစ်ခုမှာလဲစတုတ်ထမြောက်အစ္စရေးလုံခြုံရေးတပ်သား2ဦးဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါရယ်တိုက်ခိုက်ရေးသမားဟာပါလက်စတိုင်းဘက်ကအလုပ်သမားတွေနဲ့အတူလုံခြုံရေးစစ်ဆေးဂိတ်ကိုဝင်လာပြီးတနက်နဲ့ပြစ်ခဲ့တာလို့အစ္စရေးရဲတို့ကပြောပါရယ်တနသမကိုတော့အခင်ဖြစ်တဲ့နေရာမှာပဲတခြားလုံခြုံရေးတပ်သားတွေကပစ်တက်လိုက်ပါရယ်
ဟာရီကိန်းမုန်တိုင်းထံနှစ်ကြိမ်ဝင်ရောက်တိုက်ခတ်ခံထားတဲ့ပေါ်တူရီကိုကိုအမေရိကန်ပြည်ထောင်စုဘက်ကမြန်မြန်ကူညီမပေးဘူးဆိုရင်တော့လူသားဆိုင်ရာဘေးဒုက္ခကြီးနဲ့ရင်ဆိုင်ရမယ်လို့အုပ်ချုပ်ရေးမှူးကသတိပေးလိုက်ပါတယ်။အမေရိကန်ရဲ့အစိပ်အပိုင်းဖြစ်တဲ့ပေါ်တူရီကိုကိုမြန်မြန်ကူညီပေးဖို့လိုအပ်တယ်လို့လည်းမြို့တော်ဆန်ဂျူးမှာမနေ့ကလုတ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအုပ်ချုပ်ရေးမှူးကပြောဆိုလိုက်ပါတယ်။ပစိဖိတ်သမုဒ္ဒရာတွင်းကကျွန်းနိုင်ငံဘနူတုရဲ့မြောက်ပိုင်းကျွန်းမှာတော့မိထောင်လှုပ်ရှားတာကြောင့်လူ6,000လောက်ကိုဘေးလွတ်ရာအရေးပေါ်ခလုံရေးစခန်းတွေကိုအာဏာပိုင်တွေကပြောင်းရွှေ့လိုက်ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမှတ်သက်ရင်ထိုင်းနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေကိုအမြန်ဆုံးအဆုံးသတ်ဖို့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီအပါအဝင်ကုလသမဂ္ဂကျွမ်းကျင်သူ9ဦးကတိုက်တွန်းထားတဲ့ကြေညာချက်တစ်စောင်းဒီကနေ့ပဲပူရဲထုတ်ပြန်လိုက်တဲ့အပေါ်မြန်မာအစိုးရကပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်ကုလသမဂ္ဂတာဝန်ရှိသူတွေအနေနဲ့ရခိုင်ပြည်နယ်ကဗတိပခတွေကိုပုံမကြီးထွားလာစေမဲ့လောက်ရမျိုးတွေကိုရှောင်ရှားကြဖို့လေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံညွန်ကြားရေးမှူးချုပ်ဦးစောထေကဗီဒီယိုကိုပြောဆိုခဲ့တာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင်
ဥပဒေမဲ့တပ်ဖြတ်မှုအင်အားအလွန်ကျွန်းသုံးမှုနှိမ့်ပန်းနှိပ်စက်မှုအတင်းကျပ်ပြောင်းရွှေ့မှုတွေအပါအဝင်ရိုဟင်ဂျာတွေပေါ်မှာကြီးမားတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆိုတဲ့ဆွဆွဲချက်တွေအခိုင်အမာရှိနေကြောင်းနဲ့ဒါတွေကိုအမြန်ဆုံးအဆုံးသတ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်ရန်ဟီလီအပါအဝင်ကျွမ်းကျင်သူ9ယောက်ကတိုက်တွန်းလိုက်ကြတာပါရခိုင်ပြည်နယ်မြောက်ပိုင်းမှာကြေးရွာပေါင်း200ကျော်အိမ်ခြေပေါင်း1,000ချီပြီးမိရှို့ဖျက်ဆီးခံရတယ်လို့လွန်ခဲ့တဲ့သတင်းပတ်တွေအတွင်းအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်ပေါင်း4,300ထွက်ပြေးကြရတဲ့အထိပြဿနာတွေကြီးထွားလာနေတာကိုလည်းထောက်ပြထားပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေနဲ့ကိုယ်တိုင်ကိုယ်ကျတွေ့ဆုံမှုကိုလည်းဒီကြေညာချက်မှာတိုက်တွန်းထားတာပါ။နိုင်ငံတော်အတိုင်ပင်ခံယုံညွန်ကြားမှုချုပ်ဦးစောထေကတော့ကုလသမဂ္ဂတာဝန်ရှိတဲ့သူတွေအနေနဲ့ရခိုင်ပြည်နယ်ကပြစ်ပခါတွေကိုပုံမကြီးထွားလာစေမဲ့လောက်ရက်မျိုးတွေမလုပ်ဖို့ပြောဆိုလိုက်ပါတယ
်ကျွန်တော်တို့နိုင်ငံကိုဂျပန်ယတနာကိုဖြည့်ဖြည့်အခြေချပေးတင်တာလားနောက်ဆက်ကပုံပြီးတော့ပြဿနာတွေကြီးထွားအောင်လုပ်တင်တာလားဆိုတဲ့ပုံမှာသူ့အတူတော့ပြန်ပြီးတော့တုံ့တက်ဖို့လိုတယ်သူ့ရဲ့လုံဆောင်ချက်တွေပေါ်မှာလည်းကျွန်တော်တို့အာရှဒေသကလူခွင့်ရေးအဖွဲ့အစည်းတွေကအစထောက်ကြနေတယ်သူ့ရဲ့ကုလသမဂ္ဂသူ့ရဲ့ mandate ကို mandate နဲ့မညီတဲ့ဟာတွေသူ့ရဲ့ကျင့်ဝတ်နဲ့မညီတဲ့ဟာထောက်ပြနေတာလေကျွန်တော်တို့တွေ့နေရတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကတော့ဂျိုင်းနီနဲ့ဂျိုင်းနီကိုပြောတင်တာကကိုယ့်ရဲ့ mandate ကိုဟိုကိုယ်ဒီတိုင်းနိုင်ရမယ်ကျင့်ဝတ်ပေါ့နော်အဲ့ဒီပေါ်ပေါ်ချင်းနဲ့ပြည်သူသားသားလုပ်ဖို့လိုတယ်ပြလိုက်မှုမရှိစားတော့ပေါ့နော်အကျိုးစီးပွားတွေမရှိပဲလုပ်ဖို့လိုတယ်အဲ့လိုတမာတမတ်ကြရတယ်မြတ်တာတယ်အစီအမံသာရိုးကိုကျွန်တော်တို့ကလိုလားတယ်အဲ့လိုမျိုးမဟုတ်ဘူးဆိုရင်တော့ဒီဟာတွေဒီတကယ်ကိုကျွန်တော်တို့ဝေကုံကြည့်ကြခံပြီးတော့လုပ်ပြင်မဲ့လို့လဲအစီအစဉ်မဲ့သဘောလို့ကျွန်တော်တို့ယူဆတယ်ပေါ့နော်
ကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတော့လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းလူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်ကြောင်းဆွဆွဲနေကြတာပါ။ HRW လူ့ခွင့်ရေးအဖွဲ့ကလည်းမြန်မာစစ်တပ်ပေါ်ပြစ်မှတ်ထားအရေးယူဖို့နဲ့လက်နက်တင်ပို့မှုတွေတားမြစ်တဲ့ပိတ်ဆို့တံခတ်မှုတွေချမှတ်နိုင်ရေးကုလသမဂ္ဂကိုတိုက်တွန်းကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။ဥဇော်ထေကတော့မြန်မာအစိုးရကကတိပြုထားတဲ့အတိုင်းလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အထောက်အထားခိုင်လုံမှုရှိတဲ့ဆိုရင်အရေးယူမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။
ကျွန်တော်တို့အနေနဲ့ပြောချင်တာကမရှိဘူးလို့ကျွန်တော်တို့မမြင်ဘူးမျက်စိသမီးမမြင်ဘူးအေးရှိတယ်ဆိုရင်ကျွန်တော်တို့ခိုင်ခိုင်မာမာထောက်ထားပြောပါဇက်နဲ့ဟိုဘယ်လိုပြောမလဲဟိုပြောကြချက်တွေပေါ့နော်ဒီပြောကြချက်တွေနဲ့တော့ကျွန်တော်တို့ကဒါကခိုင်မာတဲ့ထောက်ထားမဟုတ်ဘူးခိုင်မာတဲ့အထောက်အထားတွေကျွန်တော်တို့အရေးယူမယ်ဖြစ်လာရင်ကျွန်တော်တို့ဖောက်ချုပ်ဖို့လို့ရှိတယ်ရေးမြေဆိုကျွန်တော်တို့ကအတိအကျပြောထားပြီးဖြစ်တယ်နောက်တစ်ချက်ကလုံလုံရေးတပ်ဖွဲ့အနေနဲ့ဘယ်နိုင်ငံမှာမဆိုးပေါ့နော်ဘယ်နိုင်ငံမှာမဆိုးဒီလိုမျိုးနေရာရဲစကန်ပေါင်း30ပေါ့နော်နောက်တစ်စကန်တစ်ခု30နေရာကိုထိုက်ထိုက်လာတဲ့အနေထားမျိုးကိုဆက်ပြီးစစဖို့လိုတယ်အဲ့လိုမျိုးထောက်ပြအနေနဲ့မခိုင်ပါတဲ့ထောက်ပြမှုတွေကြရင်တော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီဘက်မှာလောကကန်ရတာအခက်အခဲတွေဖြစ်ပေါ်နေတော့ပေါ့နော်အဓိကကတော့လူ့ကိုယ်ရေးဆိုင်ရာလုံလုံတက်ဖို့အနေနဲ့လေးစားလိုက်နာဖို့အထောက်အကူမဖြစ်စေဘူးပေါ့မဖြစ်စေဘူးလို့ကျွန်တော်တို့ကမြင်တယ်သို့တော့ကျွန်တော်တို့ရဲ့မူဝါဒကနိုင်ငံတကာအတိုင်းအဝန်းနဲ့ပူးပေါင်းဆောင်ရွက်ရမှာကုလသမဂ္ဂနဲ့လည်းကျွန်တော်တို့ဟိုတက်တက်ကြွကြွပူးပေါင်းဆောင်ရွက်ပါဖို့ကျွန်တော်တို့ကတော့ကော်နာဆုံးနေနဲ့ကျွန်တော်ကခံထားတယ်အဲ့ဒီနဲ့ဆောင်ရွက်ပါမယ်သို့တော့မြန်မာနိုင်ငံရဲ့ကြုံတွေ့နေရတဲ့အနေအထားပေါ့လုံလုံတက်ဖို့ဝင်နေကြုံတွေ့နေရတဲ့အနေအထားကိုနားလည်ဖို့လိုတယ်လို့ကျွန်တော်ကပြောချင်တယ်
ကုလသမဂ္ဂကျွမ်းကျင်သူတွေရဲ့ညင်ညာချက်ထဲမှာတော့ဩဂုတ်လ25ရက်နေ့က ARSA အစွန်ရောက်အဖွဲ့ကလုံခြုံရေးစခန်းတွေကိုတိုက်ခိုက်မှုတွေကြောင့်တကြောပြန်ပဋိပက္ခတွေပေါ်ပေါက်ခဲ့တာမှန်ပေမဲ့ကြံလူတွေအပေါ်မှာလူခွေချိုးဖောက်မှုတွေကျူးလွန်နေတာမျိုးမဖြစ်သင့်ကြောင်းတိုက်တွန်းထားပါတယ်။နိုင်ငံတော်အတိုင်းအမြင်ရုပ်ညွှန်ကြားရေးမှူးချုပ်ဦးစော်ထေကတော့ရခိုင်ပဋိပက္ခမှာဗပောင်းဆောင်ကနေထည့်သွင်းစဉ်းစားဖို့လိုအပ်ကြောင်းပြောဆိုခဲ့တာပါ။
ကျွန်တော်တို့နိုင်ငံကိုပြောမယ်ဆိုရင်ဖြစ်စဉ်ဖြစ်ပွားခဲ့တဲ့စတင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်တွေထည့်သွင်းစဉ်းစားဖို့လိုတယ်။အဲ့ဒီမတန်ငင်ကကျွန်တော်တို့ဥတည်မှုတွေသတင်းပေးဆိုပြီးတော့တက်ဖြတ်တာတွေစိတ်စိတ်နဲ့တက်ဖြတ်နေခဲ့တာကြာပြီအဲ့တက်ဖြတ်မှုတွေဆက်ပြီးစဉ်းစားဖို့လိုတယ်နောက်ဆုံးကျွန်တော်တို့ဒုံးနယ်စုအငယ်လေးတွေဖြစ်တဲ့မျိုးအတိုင်းနဲ့အဲ့တက်ပေါ်ဒီဟာတွေအပြင်အခုနောက်ဆုံးဟိန္ဒူ community တွေအသက်ခံရတဲ့ဖြစ်စဉ်တွေကိုကြည့်လိုက်ရင်ဟိုဘသူကအကြမ်းဖက်တွေလုပ်နေလဲဆိုတော့ကျွန်တော်ဖြင်းဖြင်းကြားကြားပေါ်လွင်တယ်လို့ကျွန်တော်တို့ပြောချင်တာ
ကုလသမဂ္ဂကျွမ်းကျင်သူတွေရဲ့ညင်ညာချက်မှာတော့ရခိုင်ပြည်နယ်ကပြည်ပခဖြစ်ရာဒေသမှာလူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်ထောက်ပံ့ခွင့်ပြုဖို့လူ့အခွင့်အရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုတဝင်ခွင့်ပြုဖို့ကိုလည်းထပ်မံတိုက်တွန်းထားပါတယ်ရှင်
။မဆုမုံမင်းမြန်တင်ပြခဲ့တာပါရှင်။တစ်ဆက်ထက်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခတွေနဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့တိတိကျကျဖြစ်အောင်နိုင်ငံတကာကစုံစမ်းစစ်ဆေးမှုတွေကိုလက်ခံဖို့တိုက်တွန်းမှုတွေဆက်လက်ထွက်ပေါ်နေပါတယ်။ရင်ဂျာမွတ်စလင်တွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုသတင်းတွေအပြင်အခုနောက်ဆုံးဟိန္ဒူဘာသာဝင်အများအပြားအသက်ခံခဲ့ရတဲ့အကြောင်းသတင်းတွေကြောင့်တိတိကျကျဖြစ်အောင်ဖော်ထုတ်နိုင်ဖို့အကဲခက်တွေကတိုက်တွန်းနေကြတာပါအရှိတောင်အာရှရေးရာကျွမ်းကျင်သူတွေရဲ့အမြင်တွေကို VOA သတင်းတာ Victor Piatti ဆက်သွယ်မေးမြန်းထားတာတွေကိုတော့နန်းလောင်ကစူးစီးတင်ပြထားပါတယ်ရှင်
ရှိခိုင်ပြည်နယ်ကအကြမ်းဖက်မှုတွေအတွင်းဆွဆွဲချက်တွေအမျိုးမျိုးထွက်ပေါ်နေတာနဲ့ပတ်သက်လို့အများလက်ခံနိုင်အောင်နိုင်ငံတကာကစုံစမ်းစစ်ဆေးမှုတွေကိုလက်ခံတင်တယ်လို့အကဲခတ်တွေကတိုက်တွန်းနေကြတာပါရိုဟင်ဂျာတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂနဲ့လူအခွင့်အရေးလှုပ်ရှားသူတွေရဲ့ဆွဆွဲချက်တွေကိုမြန်မာတာဝန်ရှိသူတွေကပယ်ချထားတယ်လို့အခုနောက်ဆုံးဟိန္ဒူဘာသာဝင်45ယောက်တေဆုံးမှုအပေါ်မှာလည်းဘသူလက်ချက်ဆိုတာအငြင်းပေါ်မှုတွေရှိနေကြတာပါမြန်မာ's enemy within ဆိုတဲ့စာအုပ်ကိုပြုစုခဲ့သူအလွတ်သတင်းထောက် Francis Wade ကတော့အခြေအနေတွေရှင်းရှင်းလင်းလင်းဖြစ်အောင်နိုင်ငံတကာကကြွမ်းကျင်သူတွေဝင်ရောက်စစ်ဆေးခွင့်ပြုသင့်တယ်လို့ဆိုပါတယ
် At the moment we're having news coming through of discoveries ofbodies of Hindus who were allegedly killed by Rohingya insurgents.
La Daloma le Rohingya suya တွေကတပ်ဖြတ်တာခံခဲ့ရတယ်လို့ဆွဆွဲထားတဲ့ Hindu ဘာသာဝင်တွေရဲ့အလောင်းတွေကိုရှာဖွေတွေ့ရှိထားတဲ့အကြောင်းသတင်းတွေလည်းထွက်ပေါ်နေပါတယ်။ဒီလိုမျိုးအကြောင်းတွေကြောင့်မလို့အစိုးရအနေနဲ့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးအဖွဲ့တွေကိုဝေငွင့်ပြုသင့်ပါတယ်။ဒါမှလည်း Rohingya ဆွေးနွေးတွေနဲ့မြန်မာစစ်တပ်ကဘလို့ရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လဲဆိုတာကိုဆုံးဖြတ်နိုင်မှာပါ။
အမေရိကန်ပြည်ထောင်စု Illinois ပြည်နယ်တက္ကသိုလ်ကအရှိတောင်အာရှရရကျွမ်းကျင်သူပမောက်ခ Ellis Reese ကလည်းမြန်မာအာဏာပိုင်တွေအနေနဲ့အများလက်ခံနိုင်အောင်နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေကိုလက်ခံဖို့တိုက်တွန်းခဲ့ပါတယ
် At this point this kind of allegation of course raises concern but it also makes us suspicious because they haven't talked about all
the
things whether these
cinema views စစ်ချက်တွေဟာဆိုရင်းစရာကောင်းသလိုတန်လျာဖြစ်စရာလည်းကောင်းပါတယ်ဒါတွေကိုအရင်ကမပြောခဲ့ဘူးပါဘူးစစ်သွေးရအုပ်စုကကျူးလွန်ခဲ့တာလားစစ်တပ်ကကျူးလွန်ခဲ့တာလားဆိုတာလည်းဘယ်သူမှမပြောနိုင်ပါဘူး ဒီလိုဆွဆဲမဲ့ဆိုရင်လည်းနိုင်ငံတကာကဝင်ရောက်စုံစမ်းစစ်ဆေးဖို့ခွင့်ပြုနိုင်ရမှာပေါ့
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီအပါအဝင်ကျွမ်းကျင်သူ9ယောက်ကတော့ရိုဟင်ဂျာတွေအပေါ်ကြီးမားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆိုရဲဆွဆဲချက်တွေအခိုင်အမာရှိနေကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုထားတာပါအလို့သတင်းထောက် Francis Wade ကတော့မြန်မာနိုင်ငံဖက်ချမ်းမှာသတင်းသမားတွေလွတ်လွတ်လပ်လပ်တွားရောက်သတင်းရုပ်ခွင့်မရတာဟာလဲဆွဆွဲချက်တွေကြီးထွားလာရတဲ့အကြောင်းရင်းတစ်ခုဖြစ်ကြောင်းပြောဆိုခဲ့ပါတယ
် We know that in one township alone 3/4 of the Muslim population has been effectively pushed out of the country many killed many forcibly transferred and those
crimes မြို့ဖြစ်စီခံရပြီးတော့မြို့နယ်တမြို့နယ်ထဲမှာတင်မွတ်စလင်၄ပုံ၃ပုံဟာတိုင်းပြည်ကနေပြီးတော့မောင်းထုတ်ခံရသလိုအများအပြားအသက်ခံရတယ်လို့ဆိုတဲ့ရာဇဝတ်မှုတွေကြောင့်လူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်တွေထွက်ပေါ်လာတာပါဒါပေမဲ့လည်းအစိုးရကအနေရောက်နေမြေတစ်ခုလိုမျိုးပြောင်းလဲကျင့်သုံးထားတဲ့အတွက်လက်တွေ့ဖြစ်ပျက်နေတာတွေကိုအတိအကျဆုံးဖြတ်နိုင်ဖို့ကတော့မလွယ်ပါဘူးဒါကြောင့်လည်းပဲဒီဒေသကထွက်လာတဲ့သတင်းတွေကိုမှန်မှန်မှန်စစ်ဆေးဖို့ခက်ခဲနေတာကြောင့်မလို့အချက်လက်ရှာဖွေရေးအဖွဲ့ကတကယ်သွားရမယ့်မြန်မာနိုင်ငံအစားဘင်္ဂလားဒေ့ရှ်နိုင်ငံကိုပဲဆီလွတ်ခဲ့တာပ
ါရခိုင်ပြည်နယ်အရေးနိုင်ငံတကာကဖိအားတွေထွက်ပေါ်နေချိန်မှာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကုလသမဂ္ဂလုံခြုံရေးကောင်စီမှာကြာတာပြင်းနေမှာတင်ပြဖို့လဲစီစဉ်ထားတာဖြစ်ပါတယ်ရှင
်နန်းလောင်တင်ပြခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကအကြမ်းဖက်မှုတွေဖြစ်နေတဲ့ရခိုင်ဒေသမှာနိုင်ငံတကာကပြောဆိုဝေဖန်နေတယ်လို့လူမျိုးတုံးတပ်ဖြတ်မှုအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုရှိမရှိစုံစမ်းဖို့တွားရောက်နေပါတယ်။ကနဦးတွေ့ရှိတဲ့အရာနိုင်ငံတကာဆွဆွဲပြောဆိုနေတဲ့လူမျိုးတုံးတပ်ဖြတ်မှုကိုအမှန်တကယ်ကျူးလွန်သူတွေဟာအစွန်းရောက် ARSA အကြမ်းဖက်သမားတွေသာဖြစ်ကြောင်းတွေ့ရှိရတယ်လို့ပြောဆိုထားပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မေခါကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့အခုခရီးစဉ်ဟာတိကျလွတ်လပ်တဲ့ကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုဖြစ်တယ်လို့ခရီးစဉ်ကိုဦးဆောင်သူဖြစ်တဲ့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးယူလွင်အောင်ကပြောပါရယ်တနင်္လာနေ့ကစတင်ခဲ့တဲ့လေလာမှုဟာသတင်းတစ်ပတ်နီးပါးကြာမြင့်မှာဖြစ်ပြီးလေလာတွေ့ရှိချက်တွေကိုနိုင်ငံတော်သမ္မတလွှတ်တော်အပါအဝင်တနိုင်ငံလုံးကိုချပြသွားမယ်လို့သူကပြောပါရယ်ဒီကနေ့မှာတော့အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့မောင်တော်ဒေသမြောက်ပိုင်းကနေရ9နေရနီးပါးကိုတွားရောက်လေ့လာခဲ့တယ်လို့သူကပြောပါတယ
်။ဒါတော့လောကျွန်တော်တို့တွေ့ရတာကတော့ဒီလူမျိုးတုံးပေါ့တပ်ဖြတ်နေတယ်ဆိုတာကဟိုစစ်တပ်မဟုတ်ဘဲနဲ့အဲဒီဘင်္ဂါဒီအကြမ်းဖက်ဆောင်ရမ်းသူဖြစ်နေတယ်ဆိုတာကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ။ကျန်ရှိနေတဲ့အစ္စလာမ်မိသားစုတွေနောက်ပြီးတော့ဟိုဟိန္ဒူမိသားစုတွေရခိုင်မိသားစုအဲ့ဒါတွေကိုကျွန်တော်လိုက်ပြီးတော့ဆွေးဆောင်ပြီးတော့သူရဲ့အတွေ့အကြုံသူရဲ့အခက်အခဲဘာတွေဖြစ်တယ်ဆိုကျွန်တော်တို့လိုက်ပြီးတော့မင်းများနေပါတယ်ခင်ဗျာခြေနေရတော့အခုဆိုရင်ပဲတို့မှန်းဆလို့တော်တော်လေးရနေပါပြီအချိန်ကြာရင်နောက်တော့မြို့ဟိုကျေးရွာ၄၅၆ဝါလောက်ကိုပတ်သွားနိုင်ရင်အချိန်ကြီးပေါ်ပါတယ်ခင်ဗျာ
လူခွင့်ရေးကော်မရှင်ရဲ့ဒီလေလာစမ်းစစ်မှုတွေကနိုင်ငံတကာကပြောဆိုဝေဖန်မှုတွေနဲ့ဆွဆဲမှုတွေကိုခြေဖြတ်နိုင်မှုရှိမရှိဆိုတာကတော့မသိရသေးပါဘူးဒီသတင်းတစ်ပတ်ကြာလေ့လာခြင်းအတွင်းမှာလုံခြုံရေးအရာတွားရောက်နိုင်သမျှနေရာတိုင်းကိုတွားရောက်လေ့လာကရလာသမျှအချက်လက်တွေပေါ်မူတည်ပြီးခြုံငုံလေ့လာတုံ့တက်သွားဖို့ရှိရဲလို့သူကပြောပါတယ်
။ဟိုဘသူပဲချိုးပေါက်ချိုးပေါက်ကျွန်တော်တို့ကတော့စုံစမ်းမေးမြန်းပြီးတော့ဟိုတွေ့ရှိချက်ကိုကျွန်တော်တို့ကတင်ပြပါမယ်။အဲကျွန်တော်တို့ကတော့အစီအစဉ်ခံစားဟိုသမားရုံးကိုတင်ပြပါမယ်။ပြီးတော့အများပြည်သူသိအောင်လေကြေညာချက်ကျွန်တော်တို့ထုတ်ပါမယ်။နိုင်ငံတကာကစတင်နေသုံးသက်ရှင်နေဆိုရင်တော့ကျွန်တော်တို့အခုလို့လုပ်တယ်လို့တကယ်နေမြေရှိကွင်းဆင်းပြီးတော့မှလေတကယ်ခံစားနေရတဲ့ပြည်သူလူထုနဲ့တွေ့လိုက်ရင်သူတို့အမှန်တရားရနိုင်ပါလေအဲ့လိုအပြင်ကနေပြီးတော့မြန်မာနိုင်ငံရဲ့ပြည်ပအနေမှာဟိုသူများပြောတာနားထောင်ပြီးတော့ဝေဖန်မယ်ဆိုရင်တော့သူတို့ရဲ့ဝေဖန်ချက်သုံးသက်ချက်တွေကမှားနိုင်တယ်လို့ကျွန်တော်
အခုလိုလူခွင့်ရေးကော်မရှင်အပါအဝင်လေ့လာတဲ့အဖွဲ့တော်တော်များအနေနဲ့ရခိုင်ပြည်နယ်မှာရှိနေတဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေကိုအရင်ကလည်းဖြေရှင်းပေးနိုင်ခဲ့ခြင်းမရှိသလိုအခုလည်းဖြေရှင်းပေးနိုင်မှာမဟုတ်ဘူးလို့ဆိုလာသူကတော့ဒီမိုကရေစီနဲ့လူခွင့်ရေးပါတီဥက္ကဋ္ဌအစ္စလမ်ဘာသာဝင်ဦးကျော်မင်းဖြစ်ပါတယ
်။အရင်ကော်မရှင်ပေါင်းမြောင်းများစွာထွက်လာပြီလေ။ဘုလိုကိစ္စဘာမှဖြေရှင်းတာမရှိဘူး။လူသိမ်းပေါ့လေစင်းကြော်လို့ဟိုဘက်ရောက်တော့ဆိုတော့ဒီကအဲတခုခုတော့ဖြစ်နေတယ်ဗောအဲ့ဒါကိုတကပလုံးကပြောနေတယ် Facebook တွေကျင်းလေအားလုံးမှန်မှန်နေတိုင်းတချို့တော့တော့မှန်တာဗောကအဲ့ဒါကိုဆက်လက်ပြီးတုံ့ပြန်ဖို့လူသေးတယ်ကတကပလုံးတင်းနေကိစ္စအဲ့ဒါလိုအပ်တဲ့ရှုပ်ပေါက်တယ်ဆိုတော့ကော်မရှင်ကရှာဖွေသိရှိပါတယ်ဆိုရင်ကဘာဖြစ်မှာလို့လဲ
ရခိုင်ပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါ်ထုမေကတော့
နိုင်ငံတကာကလွှတ်ခွင့်ချုပ်ဖောက်နေတယ်ဆိုတဲ့ဟာမျိုးတကယ်လို့တာဒါအမြင်နဲ့အကြမ်းနဲ့ဆစ်ဆင်းနေမယ်ဆိုလို့ရှင်တော့ဟိုဒါမဖြစ်တင်ဘူးပေါ့တော့ခိုင်ပြည်နယ်ခုလက်ရှိအခြေအနေကလွှတ်ခွင့်ရှုထောင့်တစ်ခုကနေသုံးသပ်လို့ရတဲ့အခြေအနေမျိုးမဟုတ်ပါဘူးရှင်ဟိုဒီထက်ရှုပ်ထွေးပါတယ်လွှတ်ခွင့်ရှုထောင့်တစ်ခုတည်းကဒါချင်းခဲ့ပြီးပြောဆိုနေမယ်ဆိုလို့ရှင်တော့ဒါတရားမျှတမှုမရှိပါဘူးရှင်ပြုသဘောဆောင်တဲ့အကြံပေးချက်မျိုးမြန်မာနိုင်ငံကိုနိုင်ငံတကာကဖြစ်ဖို့လိုပါတယ်ဆွဆဲချက်ကအဖြစ်တစ်ခုကိုပေးနိုင်မှာတော့မဟုတ်ပါဘူ
းဒီကနေ့မှလည်းမောင်နှမမြောက်ဖက်မှာနေထိုင်ကြတဲ့ပျောက်ဆုံးနေတဲ့ဟိန္ဒူဘာသာဝင်တွေကိုဆက်လက်ရှာဖွေမှုတွေလှုပ်ဆောင်ထည့်ရှိပါတယ်ပြီးခဲ့တဲ့24ရက်နေ့နဲ့25ရက်နေ့ကတော့ဟိန္ဒူဘာသာဝင်အလောင်း45လောင်းမြုပ်နှံထားတာကိုပြန်လည်တွေ့ရှိခဲ့ရပါတယ်တေဆုံးသူအချို့ဟာလက်ကိုကျိုးနဲ့တုတ်ခံထားရတယ်လို့လက်ဘင်းကိုလည်းထားနဲ့လိဖြတ်ထားတဲ့ဒဏ်ရာတွေတွေ့ရှိကြောင်းနဲ့ဒါဟာအစွန်းရောက်အကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်ကြောင်းအစိုးရဘက်ကတော့တင်ထုတ်ပြန်ထားပါရှင်
။မိခသတင်းပြပို့ခဲ့တာဖြစ်ပါရဲ့ရှင်။တစ်ဆက်တည်းမှာပဲရခိုင်ပြည်နယ်မှောင်တော်မြို့နယ်ရွှေစားရွာကနေကြားဆောင်ရဲစခန်းအနီးကိုလက်နက်ကင်ဆောင်ထားသူတွေချင်းကပ်လာတာကြောင့်ဒီမနေ့အစောပိုင်းမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့တဲ့အကြောင်းနဲ့တအူးအသေးရမိကြောင်းဒေသခံတွေကပြောပါရယ်။ပြည်နယ်ရဲတပ်ဖွဲ့ကတာဝန်ရှိသူတွေကတော့ဒီဖြစ်စဉ်ဟာအကြမ်းဖက်တိုက်ခိုက်မှုမဟုတ်ကြောင်းနဲ့ဓားကင်ချင်းကပ်လာသူတအူးရှိခဲ့တာကြောင့်ကင်းကပြစ်ခတ်လို့တည်ဆုံခဲ့တာဖြစ်ကြောင်းပြောပါရယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါရယ်ရှင်။
ပြီးခဲ့တဲ့လကုံပိုင်းကလုံချိုရဲစခန်းနေရာ30လောက်ကိုအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတလာနီးပါးကြာမြင့်လာချိန်မှာအခြေအနေတွေညှိသက်ခဲ့ရကဒီကနေ့မနေ့အစောပိုင်းမှာတော့မောင်တော်မြို့အနီးကရွှေစားရွာနေကြားဆောင်ရဲစခန်းမှာပစ်ခတ်မှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒီပစ်ခတ်မှုနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ရဲမှူးကြီးအောင်မြတ်မိုးကအခုလိုပြောပါတယ်
။ပင်ကလေးတယောက်ဓားကန်ပြီးအသက်60ကျော်ကန်တဲ့ဟောဓားကန်ကြီးကလာတာအဲ့တော့အဲ့ရရှိတဲ့လုံချိုရဲတပ်ဖွဲ့တွေကစစ်ဆန်ဖမ်းကြည့်ရအောင်။ဟုတ်ကဲ့သိရမယ်ခင်ဗျ။အဲ့ဒါအဲ့ဒီစဉ်ရှိတာဟိုဦးနဲ့ကျင်းနဲ့လာတတ်တယ်မဟုတ်ပါဘူး။ချောတဲ့ဒီတော့မှပဲဟိုစိတ်မနှံ့ဘူးဗျာ။တော့ရှောက်ပြောတာတော့ရှိတော့ခင်ဗျ။ဒါနဲ့ဟိုဒီရဲစခင်းကစားနာကိုသူတို့တည်တည်ရတဲ့ဓာကန်ကြီးကတ်လာတော့စဉ်းစားလို့မရဘူး။သူရိုးလူဆိုနေတယ်ကြားမှာဟုတ်တယ်မ။သူဥပဒေနဲ့ညီပဲလုပ်တာပေါ့။ညဆိုလည်းအခက်ခံလို့ပြရမလို့။စဉ်းစားတော့ပြစ်တာပေါ့တော့။မနေ့တနားကြီးကွယ်။ဒါမှငါးချက်ဖားချဒီမှမဟုတ်ပဲတော့သူချန်စီကိုကတ်လာတာလေ။
မောင်တော်မျိုးနဲ့ဆေးရုံကြီးကတာဝန်ကျဆရာဝန်တဦးကတော့ဒီကနေ့မနေ့မှာတည်ဆုံသွားသူရုပ်အလောင်းကိုဆေးရုံကိုတည်ယူလာတာရှိကြောင်းပြောဆိုပါတဲ့ရွှေစားရွာပြစ်ခတ်မှုနဲ့ပတ်သက်ပြီးမောင်တော်ဒေသခံတဦးကတော့အခုလိုပြောဆိုပါတဲ
့ညစ်တနေရှင်တော်ဒီဝေါ်ကင်းစခန်းကိုတည်ဆုံချက်ကိုကဲပေါ့ကွလင်းကလေးလေးရလောက်ပါလို့ပြောတယ်ဒါကဒီမှာတူကြီးမှာလည်းကင်းဆောင်တဲ့ဒီကောင်တနေ့တွေပါလေလူမလို့ကျိုးစားတယ်အားကြောင့်ဟိုနေချောင်းချောင်းကတနေ့နဲ့ပြေးလိုက်တော့တယောက်ကိုအသေးပြေးလိုက်တယ်ဟောတယောက်ကိုဆန်းစီရမယ့်အဲ့လိုပြော
ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးမောင်တော်ခရိုင်အုတ်ချုပ်ရေးယုံနေကြားဆောင်ရဲတပ်ဖွဲ့နဲ့မြို့နယ်ရဲတပ်ဖွဲ့ကတာဝန်ရှိသူတွေကိုမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီကနေ့မနက်မှာမောင်တော်မြို့မြောက်ဘက်ခမောင်းစိမ့်မြို့ရဲဘော်ကြကြေးရွာအနီးမှာပျောက်ဆုံးနေတဲ့ဟိန္ဒူဘာသာဝင်တွေကိုဆက်လက်ရှာဖွေတာတွေလှုပ်ဆောင်နေပေမဲ့နောက်ဆုံးအခြေအနေကိုသတင်းမရရှိသေးကြောင်းရဲမှူးကြီးအောင်မြတ်မိုးကပြောပါတယ်။ပြီးခဲ့တဲ့24ရက်နေ့ကတော့ရဲဘော်ကြကြေးရွာအနီးရှာဖွေရမှာဟိန္ဒူဘာသာဝင်အလောင်း28လောင်းတွေ့ရှိခဲ့တယ်လို့25ရက်နေ့က18လောင်းထပ်မံတွေ့ရှိခဲ့ပါတယ်။တေဆုံးသူတချို့ဟာလက်ကိုကျိုးနဲ့တုတ်ထားပြီးလက်ဘင်းမှာဓာတ်နဲ့လှီးဖြတ်ထားတဲ့ဒဏ်ရာတွေတွေ့ရှိကြောင်းနဲ့ဒါဟာအစွန်းရောက်အကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်ကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်
ကိုမိုးစောသတင်းပေးပို့ခဲ့တာပါရှင် VOA မြန်မာပိုင်းအင်ကာနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့ရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်အခုအင်ကာညဒါရိုက်လိုင်းဆွေးနွေးခန်းကိုတော့မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ွယ်အစီအစဉ်မှာစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်္ဂါနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00နာရီခွဲပြီးမှမကြာခင်တိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါလိမ့်မယ်ရှင
်။ဝါရှင်တန်နိုင်ငံကြီးကဒီသတင်းပတ်အတွင်းမှာတော့အမေရိကန်ရှေ့တောင်ပိုင်းအယ်ဘာမာပြည်နယ်က Republican Party တွင်ထက်လွတ်တော်အမတ်လောင်ရွေးပွဲစီကိုအာရုံစိုက်နေကြပါလေ။လက်ရှိထက်လွတ်တော်အမတ်လူသာစထရိန့်ပြန်ပြီးတော့နိုင်ရရေးကိုသမ္မတဒေါ်နယ်ထရန့်ကထောက်ခံမဲဆွယ်နေပါလေ။လူထုစစ်တမ်းတွေအရလူသာစထရိန့်ဟာသူ့ကိုရှင်ပြိုင်မဲ့ရှေးရိုးဆွဲယူဆလက်ခံပြီးလက်ရှိ Republican Party တွင်အခြေအနေကိုပြောင်းလဲရေးလိုလားသူ Roy Moore နဲ့စာရင်ထောက်ခံမှုအားနည်းနေပါလေ။ပြီးခဲ့တဲ့သတင်းဘက်ကအယ်ဘာမာပြည်နယ်ကိုသမ္မတဒေါ်နယ်ထရန့်သွားရောက်ပြီးလူသာစထရိန့်ကိုထက်လွတ်တော်မှထပ်ပြီးရွေးခံရဖို့ရည်ထောက်ခံမှုပေးဖို့
Get the whole family and bring them out to vote.
မိသားစုတစ်ခုလုံးထွက်ပြီး Luther Strange ကိုထောက်ခံမဲပေးအောင်လုပ်ကြပါ။ Luther ရဲ့ကျွန်တော်ရဲ့ဒီညဒီမှရှိတဲ့သူတွေအားလုံးဟာ American နိုင်ငံကြီးရဲ့တန်ဖိုးထားမှုတွေကိုအတူတကွလက်ခံညီညွတ်ကြတဲ့သူတွေပါ။ဒီတိုင်းပြည်အတွက်ကျွန်တော်တို့ဂုဏ်ယူပါတယ်။ကျွန်တော်တို့အလံကိုကျွန်တော်တို့လေးစားတယ်
။ American ရှင်းနေကြုပ်ဖြစ်ခံထားလိုက်တဲ့ထဲလွတ်တော်မတ်ဟောင်း Jeff Sessions ရဲ့နေရာမှာအစားထုတ်ခံဖို့ရွေးကောက်ပွဲကျင်းပမှာပါ။အဲဘာမှပြည်နယ်ဟာပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာသမ္မတထရန့်ကိုကြီးကြေထောက်ခံခဲ့တဲ့ပြည်နယ်ဖြစ်တာကြောင့်သမ္မတထရန့်ရဲ့ထောက်ခံစည်းရုံးပေးမှုကလူသာစထရိတ်တွေထိရောက်တဲ့ပံ့ပိုးပေးမှုပါ။လူသာစထရိတ်ကိုယ်တိုင်ကလည်းခုလိုပြောပါလေ
Who does the president support?
President support. သမ္မတဘသူ့ကိုထောက်ခံတယ်လဲ။ကျွန်တော်ကိုထောက်ခံပါတယ်။သမ္မတရဲ့လုပ်ငန်းအစီအစဉ်တွေအောင်မြင်အောင်ဘသူကကူညီမလဲ။လူမှုကြီးကြေရေးကိစ္စဘသူသိတယ်လဲ။တိုင်းကာဘိုကိစ္စနဲ့ပတ်သက်ပြီးတည်တဲ့သူကဘယ်သူပါလဲ
Republican Party အတွင်းမှာလူသား Straight ချက်ကြီးနဲ့ခဲခဲခဲရှင်းပြရမယ့်သူကပြည်နယ်တရားရုံးချုပ်တရားသူကြီးအောင် Roy Moore ပါ Roy Moore ကအခုလိုမဲဆွယ်စည်းရုံးနေပါတယ
် I want to see virtue and morality returned to our country
ဒီတိုင်းပြည်မှာကျင့်ဝတ်စည်းကမ်းနဲ့ကောင်းမွန်တဲ့စိတ်ဓာတ်တွေပြန်ပြီးရှင်သန်တာကျွန်တော်တွေ့လို့ပါတယ်ရာဇဝတ်မှုလက်စားမှုအချင်းပြတ်မှုဒရေသားပြတ်ချမှုလူမှုအတိုင်းဝိုင်းကလက်မခံခဲ့တဲ့မဖွဲမရလိန်ဆက်ဆံမှုတွေနေရာအနှံ့မှာပေါ်ပေါက်လာပါတယ်။ဖျားသခင်ရဲ့တိုင်းပြည်ပြန်ဖြစ်လာတဲ့အချိန်မှာလွတ်လပ်မှုနဲ့မျှတမှုတွေပြန်ပြီးတော့ခိုင်မာစေရမယ်။ပြန်လည်ကောင်းမွန်စေရပါမယ်
။ Roy Moore ဟာအယ်ဘာမာပြည်နယ်အထက်တရားရုံးကဖယ်ရှားတာကိုနှစ်ကြိမ်ခံခဲ့ရဘူးပါလေ။မကြသေးခင်ကပဲလိန်လူချင်းလက်ထပ်ခွင့်လိုင်စင်ထုတ်မပေးဖို့ပြည်နယ်တရားသူကြီးတွေကိုညွန်ကြားခဲ့တာကြောင့်သူယာတူကဖယ်ရှားခံခဲ့ရတာပါ။ဒါပေမဲ့လည်းတမချန်းစာပါအချက်တွေကိုလက်ခံတဲ့ဘာသာရေးရှေးဟိုးဆွဲအမြင်တွေကိုခိုင်မာသူဖြစ်တာကြောင့်အယ်ဘာမာလိုရှေးဟိုးဆွဲအယူရှိတဲ့သူများတဲ့ပြည်နယ်မှာသူ့ကိုလူထုထောက်ခံမှုအပြည့်ရနေပါလေ။ဒါပေမဲ့လည်း Roy Moore ရွေးကောက်ပွဲမှာနိုင်ရမယ်ဆိုတာကတော့မသေးကြသေးပါဘူး။အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ဦးဆောင်ပြီးအယ်ဘာမာပြည်နယ်ရုပ်သံကနေ Roy Moore ဆန့်ကျင်တဲ့ကြီးညာချက်တွေထုတ်လွှင့်နေပါတယ်။ Moore နဲ့သူ့ရဲ့ဇနီးအားပရဟိတရမုံငွေတွေကနေဒေါ်လာတစ်သန်းယူပြီးတော့ပြေးခဲ့သူတွေဖြစ်တဲ့ခီးသွားတဲ့နေရာမှာလည်းကိုယ်ပိုင်လေရင်နဲ့သွားတာမျိုးအပေါ်သုံးခဲ့တာတွေအများကြီးဆိုပြီးကြော်ညာထုတ်လွှင့်နေတာပါ Roy Moore ကလည်းကြော်ညာတွေနဲ့ပြန်ပြီးတော့တိုက်ခိုက်ပါတယ်တကယ်လို့ Roy Moore Republican Party အတွင်းအထက်လွှတ်တော်အမတ်အတွက်ရွေးကောက်ပွဲမှာနိုင်ရခဲ့ပြီဆိုရင်အလားတူလာမယ့်နှစ်ရွေးကောက်ပွဲတွေမှာတတိယပေါ်လာမယ့် Republican အမတ်တွေကိုစိန်ခေါ်မဲ့သူတွေကိုအားပေးအမြောက်လုပ်သလိုဖြစ်သွားလိမ့်မယ်ဆိုပြီးအထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell နဲ့ခြားသူတွေစိုးရိမ်နေကြပါတယ်အင်္ဂါနေ့ပါတီတွင်ရွေးကောက်ပွဲမှာဘသူပဲနိုင်ရရလာမယ့်ဒီဇင်ဘာအယ်ဘာမာပြည်နယ်အထက်လွှတ်တော်ရွေးကောက်ပွဲအတွင်းဒီမိုကရက်ဘက်ကကိုယ်စားလှယ်ဒေါက်ဂျုန်းစ်ကိုအနိုင်ရဖို့အတွက်ရှင်းပြန်ရမှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်အခုတော့သောရရှင်တွေစောင့်မျှော်နေတဲ့ဒါရိုက်လေလိုင်းဆွေးနွေးခန်းကိုစီစဉ်တင်ဆက်သူကိုသားညုံဦးနဲ့ထုတ်လုပ်သူမတ်စုမှုတို့တင်ဆက်ပေးသွားမှာပါရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရက်လီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့ရခိုင်ပြည်နယ်နဲ့နိုင်ငံတကာအကူအညီပေးရေးကိစ္စရပ်တွေဖြစ်ပါတယ်ကျွန်တော်တို့သ
အားလုံးသိကြတဲ့အတိုင်းပဲရခိုင်ပြည်နယ်မှာအကြက်တဲဖြစ်တဲ့ခါပြိပခါဖြစ်တဲ့ခါမှာဒုက္ခသည်တွေနှစ်ဖက်လုံးကိုထွက်ပြေးကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ကိုပြည်တဲ့လူတွေရှိပါတယ်။မြန်မာနိုင်ငံထဲမှာပဲပြည်တဲ့တင်းရှောင်ထွက်ပြေးနေကြတဲ့လူတွေဒုက္ခသည်စခန်းတွေကိုထွက်ပြေးသွားတဲ့လူတွေလည်းရှိပါတယ်။အချိန်တွေကနှစ်ဖက်လုံးမှာဒုက္ခသည်တော်များရှိနေတဲ့ကြောင့်လို့နိုင်ငံတကာကစိုးရိမ်ပြီးတော့အကူအညီတွေပေးပါတယ်။ဒီနေရာမှာမြန်မာဆူရဘက်ကမြစ်တာရက်ခံနေတာကတော့အကူအညီတွေကိုမျက်မျှတတနဲ့ပေးဖို့နောက်သူတို့အနေနဲ့လည်းနိုင်ငံတကာအကူအညီတွေကိုမြန်မာနိုင်ငံထဲမှာပေးတဲ့အခါမှာဒီ ICRC နဲ့ပေါင်းပြီးတော့ချက်ချင်းညီလှရှာမှုခေါ်ရပေါ့ဒီလှရှာမှုနဲ့အားလုံးမျက်မျှတတပေးနိုင်မှုတဲ့ကျူးပန်းနေရလို့ပြောပါတယ်ခင်ဗျာကျွန်တော်တို့ဘက်ကဒီကိစ္စကိုဆွေးနွေးမှာကတော့ဒီနိုင်ငံတကာအကူအညီတွေအထူးသဖြင့်မြန်မာနိုင်ငံထဲမှာပါအကူအညီတွေကိုမျက်မျှတတနဲ့လွတ်လွတ်လပ်လပ်ဘလောက်ထိပေးနိုင်မလဲဆိုတာကိုသုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ကျွန်တော်တို့အများသိကြတဲ့အတိုင်းပါပဲရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်ဒေသမှာလည်းတော်တော်ပြီးတော့သတင်းယူပါတယ်ကျွန်တော်ဒီသတင်းအက်ဒီတာတူဖြစ်တဲ့ဦးစီသူအောင်မြင့်ဖြစ်ပါတယ်နောက်တစ်ခုကတော့ရခိုင်လူမျိုးနွယ်စုအစည်းအရုံးကပါဦးစောစောထွန်းဖြစ်ပါတယ်နောက်တစ်ခုကတော့ကမန်အမျိုးသားဒီမိုကရေစီပါတီကပါဦးတင်ငွေဖြစ်ပါတယ်ခင်ဗျသုံးလုံးလေးလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးဦးစီသူအောင်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ဦးစီသူကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတ
ယ်ဟုတ်ကဲ့ဦးစီသူခုနကကျွန်တော်ပြောသွားသလိုပါပဲနိုင်ငံတကာအကူအညီတွေပေးရမှာအစိုးရဘက်ကတော့မျက်မျှတတနဲ့လူရခိုင်ပြည်ထဲမှာရခိုင်ပြည်နယ်ထဲမှာရှိတဲ့လူမှုအတိုင်းဝန်အားလုံးကိုမျက်မျှတတပေါ်ပေးနိုင်ဖို့အတွက်လှုပ်ကြပါဆိုပြီးမေတ္တာရပ်ခံနေတာရှိပါတယ်အဲ့တော့တစ်ဆက်သေးပါပဲဒီနိုင်ငံတကာဘက်ကပေးနေတဲ့အကူအညီတွေမြန်မာတပ်သားနဲ့ဖြစ်တယ်လို့ပဲလွတ်လပ်လပ်ဖြစ်နိုင်အောင်လို့အလားအလာတွေအခြေအနေတွေဘလောက်ထိများအခင်းကျင်းကခွင့်ပေးထားပါလဲကိုစီသူအောင်မြင့်အမြင်သိချင်ပါလဲ
အဲ့ဒီနှစ်ခုပေါ့နော်အခုနောက်ပိုင်းမှာတော့အတိတ်တွေကစမျိုးဖြစ်သွားတယ်ဗျာပထမတစ်မျိုးကပါလဲဆိုတော့အခုနောက်ဆုံးဖြစ်ရပေါ့နော်နောက်ဆုံးဖြစ်ရမှာဆိုရင်အဲကျွန်တော်တို့ဒီကနေပြီးတော့မှအဲမွတ်စင်ဒုက္ခသည်တွေ၄သိန်းကျော်လောက်အတင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုရောက်သွားတယ်ဒီတော့မှဒီဘက်မှာလဲတောင်ပိုင်းကိုဟိုထွက်သွားတဲ့အဲကျွန်တော်တိုင်းသားဒုက္ခတွေတွေလည်းအဲ့ဒါအများကြီးရှိတာပေါ့နော်2000 8000ကျော်လောက်ရှိတယ်ဆိုတော့ခါကြတော့အခုလောကအစိုးရပြောတဲ့တရတပေးရေးဆိုတဲ့ဥစ္စာကအခုလာမဲ့စိတ်မချတော့တဲ့ကာလမှာဒီမှာအစိုးရကလည်းအဲ့ဒီဘင်္ဂလားဒေ့ရှ်ရဲ့ရောက်သွားတဲ့ဒုက္ခတွေတွေကိုပြန်လက်ခံတော့မဲ့အစီအစဉ်ကိုသူစရနေတယ်စရတော့မယ်ဆိုတဲ့ခါကြတော့ဒီအကူအညီတွေကဒီဘင်္ဂလားဒေ့ရှ်နိုင်ငံတကူပေးတဲ့အကူအညီတွေရှိမယ်ကျွန်တော်တို့မြန်မာနိုင်ငံလေးကိုပြီးတဲ့အကူအညီတွေရှိမယ်ဆိုတော့အဲ့တော့အဲ့လိုပြီးတဲ့စီမှာပြတ်တဆိုတာနဲ့ပြီးဖို့ဆိုပြီးတော့မှအဲဒီတောင်းဆိုတဲ့သဘောမျိုးပါပြီးတော့မှနောက်ဒီစကလုံးကရှေ့ပိုင်းမှာဆိုကျွန်တော်တို့ဒီမှာအသေးပြေနောက်တစ်မျိုးရှိပါသေးတယ်အဲ့ဒါဘာလဲဆိုတဲ့ခါကျတော့မြန်မာနိုင်ငံလေးကိုဟိုရှေ့ပိုင်းမှာပြိပခါတွေဖြစ်ခဲ့စဉ်တော့ကပြိပခါတွေဆိုတာက2012နောက်ပိုင်းမှာကျွန်တော်တို့ဟိုဒုက္ခသည်တွေကိုအကူအညီပေးတာရှိတယ်ပြီးတော့မှ2016ဒီအောက်တိုဘာရဲစခန်းတွေအကြမ်းဖက်တိုက်ခိုက်ခံပြီးနောက်မှာဖြစ်ပေါ်လာတဲ့ကိစ္စတွေနဲ့ဆက်ဆက်ပြီးတော့မှအကူအညီပေးတာတွေရှိတယ်။ဒါပေမဲ့အဲ့ဒီအကူအညီတွေကပတ်သက်ပြီးတော့မှကျွန်တော်တို့ဒီကရခိုင်တိုင်းသားတွေအဲပြီးတော့မှအဲ့လိုမျိုးပေါ့နော်အဲတောက်ဆူတာတွေရှိတယ်။အဲ့ဒါဘာလဲဆိုတော့ခါကျတော့တိုင်းသားတွေရောအဲမွတ်စလင်တွေရောပြည်내တက်ပြီးတာဆိုပြီးတော့မှအဲ့ဒါကစကလုံးအတိတ်တွေအမျိုးရှိတယ်။ဒါဆိုကျွန်တော်တို့ပြည်တွင်းမှာအကူအညီပေးတဲ့အခါကြားလို့ရှိရဲ့ရှိတယ်မှာဆိုရင်ကျွန်တော်တို့ရခိုင်တိုင်းသားတွေနဲ့အခြားသောလူပုဂ္ဂိုလ်တွေကနေပြီးတော့မှအထင်မြင်လွဲတာတွေချို့ရှိတယ်။အဲ့ဒါဘာလဲဆိုတော့နိုင်ငံကပြည်ကြီးအတိုင်းဝိုင်းတွေကမူကြီးတိုင်းဝိုင်းကိုပဲသွားပြီးတော့မှအကူအညီပေးနေတယ်။တိုင်းသားတွေကတော့တိတ်ပြီးတော့အကူအညီမပေးဘူးဆိုတော့ရှင်ပြန်လွဲမှုဖြစ်ပါတယ်။ဒါပေမဲ့တကယ်တကယ်ပြန်ပြီးတော့တွေ့ကြည့်လိုက်ရင်ဟိုဒုက္ခတွေဖြစ်နေတဲ့အရေးအတွက်ပုံမှာလိုက်ပြီးတော့မှအကူအညီဆိုတာကလည်းအဲ့ဒီအပြတ်တတ်မှုကလည်းအဲ့ဒီတိုင်းအချိုးအစားနဲ့သူကသွားမှာဖြစ်ပါတယ်။ဥပမာအားဖြင့်အခုလက်ရှိချိန်ထိစစ်တွေမှာဆိုရင်အဲ့ဒီ2017နောက်ပိုင်းကလေးကနေပြီးတော့မှစပြီးတော့မှဖွဲ့စည်းထားတဲ့ဒုက္ခတွေစခန်းတွေမှာအဲမွတ်စလင်တွေဒုက္ခတွေတဖိန်ကျော်ရှိပြီးတော့မှတိုင်းသားဒုက္ခတွေကထောင်ကနန်းရှိနေပါတယ်ဆိုတော့အဲ့ဒီမှာဆိုခတ်မှလို့ရပါတယ်အကူအညီတွေကဒီအရေးအတွက်များတဲ့မွတ်စလင်တွေစီကိုအများစုရောက်မယ်ဆိုတာတော့ကျွန်တော်တို့ဟိုဒါညှင်းလို့လည်းမရပါဘူးဆိုတော့အတိအပယ်နှမျိုးပေါ့နော်တခုကတော့အခုမြန်မာသူကပြောနေတာကဒီကဒီဆက်ကိုလည်းပြီးရမယ်နိုင်ငံကအတိုင်းဝိုင်းကမြန်မာနိုင်ငံထဲကိုလည်းပြီးရမယ်အဲ့ဒါကိုမျှတအောင်ပြီးပါလို့ပြောတာပါပြီးတော့မှမြန်မာနိုင်ငံရဲ့ရောက်လာတဲ့အကူအညီတွေကလည်းသူအကူအညီလိုအပ်တဲ့လူတွေပေါ့အဲ့ဒီဥစ္စာတွေမြန်မာတကာပြပါဆိုတဲ့အတိအပယ်မျိုးလို့ကျွန်တော်နားလည်ပါတ
ယ်ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းမေးချင်တာကအခုမြန်မာဆွေကမြန်မာနိုင်ငံထဲမှာအကူအညီတွေပေးတဲ့ခါမှာချက်ချင်းညီလှူရှာမှုလို့သူတို့သုံးပါတယ် ICRC နဲ့ပေါင်းပြီးတော့ကျွန်တော်လည်းဒီမြန်မာနိုင်ငံသားကြီးဒုတိယဝန်ကြီးနဲ့လည်းတွေ့တော့မေးခါမှာသူတို့ကပြောတာကို ICRC ဆိုတာကဘာပြော apolitical ပေါ့နော်ဟိုနိုင်ငံရေးနဲ့မဆိုင်တဲ့ဂျာနေနိုင်တဲ့အဖွဲ့အစည်းလို့သူတို့သတ်မှတ်တဲ့ကြောင့်မို့ပေးတာပါတဲ့အဲ့တော့ပူးပေါင်းဆောင်ရွက်တာပါပေါ့ ICRC ကပဲလှူရှာနိုင်တဲ့အနေအထားမျိုးဖြစ်နေတော့နိုင်ငံတကာအကူအညီတွေကဘလောက်ထိလွတ်လွတ်လပ်လပ်ဖြစ်နိုင်မယ်လို့ကုစုစုအောင်မြင်ခံမှန်းပါလေခင်ဗျအ
ဲ့ဒါတွေနဲ့ပတ်သက်ရင်
ဟိုရှေ့ပိုင်းမှာတော့အဲ့ဒီနိုင်ငံတကာအကူအညီပေးတဲ့အဖွဲ့အစည်းတွေတော်တော်များများဒီဘက်မောင်တော်ဟိုဥစ္စာဒေသဘက်မှာပေါ့နော်မောင်တော်ခရိုင်ဘက်မှာရှိပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာအခုပြည်ပခါဖြစ်တဲ့နေရာမှာဆိုတော့ဒီပြည်ပခါဖြစ်တဲ့နေရာမှာကလည်းကျွန်တော်တို့ကိုယ်တိုင်သွားပြီးတော့မှလေ့လာတွေ့ရှိချက်အရာဆိုအတော်လေးကိုဟိုဆင်းရဲချို့တဲ့လေအဲ့လိုမျိုးပေါ့နော်အခြေအနေတွေကတော်တော်လေးကိုနှိပ်ကြပါတယ်ဒါကြောင့်မို့လို့လည်းအဲ့ဒီမှာအကူအညီတွေရှိနေတာပါဒါပေမဲ့လည်းပြည်ပခါကြီးဖြစ်လာကစားအခြေအနေဆက်ပြီးတော့မှအကူအညီပေးတဲ့အဖွဲ့အစည်းတွေအတော်များများပြန်ပြီးတော့ထွက်သွားပါတယ်ထွက်သွားတဲ့ခါကျတော့အခုလောကအစိုးရကတော့ကတိထဏတာကတော့ ICIC အဖွဲ့ကပေးတဲ့အကူအညီတွေကိုတော့လက်ခံမယ်ဆိုပြီးတော့မှပြောထားပါတယ်ပြောထားတဲ့ခါကျတော့ICIC အဖွဲ့မှာလည်းသူ့အတူနိုင်ငံတကာလှုပ်ထုံးလုပ်ကြီးတွေသူရှိပါတယ်ဒီအကူအညီတွေကိုဘယ်သူတွေနဲ့သဘောတူညီချက်ရယူပြီးတော့မှအဲသူတို့ရဲ့ဒီနေမီဒေတာမှာတကယ်အကူအညီလိုတဲ့လူတွေရဲ့လက်ထဲကိုရောက်အောင်ပေးရမယ်ဆိုတော့အဲသူတို့ရဲ့ပဋိညာဉ်တွေရှိပါတယ်အဲ့ဒီပဋိညာဉ်တွေနဲ့အစိုးရနဲ့သဘောတူညီပြီးတော့မှအလုပ်ရတဲ့ကိစ္စတွေပါဒါပေမဲ့လောလောဆယ်ပါကူပဲဟိုပြောမယ်ဆိုရင်တော့ပြဿနာပေါ်ခဲ့တာပေါ့နော်စစ်တွေစစ်ကမ်းမှာဆက်ကပ်ထားပြီးတော့မှဒီဘူးတောင်ဘက်ကိုပို့မဲ့ဒီကုလားကအစီအစီရဲ့အကူအညီပေးမဲ့စင်မောကအဲကုလားကလို့ပေါ့နော်ဒီစစ်ပြည်မှာအချမ်းဖက်အဲလှုပ်ချင်တဲ့လူတချို့ကနေပြီးတော့မှမိရှုမဲ့ဘာညာဒါမျိုးတွေဖြစ်လာလို့ရဲတပ်ဖွဲ့ကနေပြီးတော့မှဟိုလက်မှတ်တွေပါတယ်အဆုံးပြီးတော့ကဖြုတ်ခွဲရတဲ့ဖြစ်စဉ်တွေရှိပါတယ်အဲလိုမျိုးအခြေအနေအောက်မှာဆိုရင်တော့ဒီရခိုင်ပြည်နယ်မြောက်ပိုင်းကိုအကူအညီတွေရောက်ပါရောက်သွားဖို့ဆိုတာအကျွန်တော်ထင်တယ်တော်တော်လေးကိုတော့ဟိုဘာလဲအခက်အခဲတွေနဲ့ဖြတ်ချို့ပြီးတော့မှ
တော်အောင်ရှိပါလိမ့်မယ်ဟုတ်ကဲ့ခင်ဗျအခုစီစောအမြင့်လေးလိုက်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်ဥစစောထွန်းဖိတ်ခေါ်ချင်ပါတယ်ဥစစောထွန်းကတော့ရခိုင်လူမျိုးနယ်စုစီယုံကပါဥစစောထွန်းခုနကကျွန်တော်ဆွေးနွေးကြသလိုပါပဲနိုင်ငံတကာကအခုဒီစပြီးတော့ဒုက္ခသည်တွေအကူအညီပေးနေတယ်ဥစစောထွန်းတော့လည်းအကူအညီပေးမှပါဝင်လှုပ်ရှားနေတယ်ဆိုတော့ဘယ်လောက်ထိလွတ်လပ်လပ်မြမြတတလုံနိုင်ပါလဲခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာအစိုးရဖက်ကပြောတယ်မြမြတတဆိုတာကိုကျွန်တော်ကအတိတ်ပင်မျိုးနဲ့နားလေပါတယ်အဲတမျိုးကအခုဒီဒုက္ခသည်တွေကအထူးသဖြင့်ဒီဘင်္ဂလီဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတယ်အဲနောက်ပြီးတော့မှဒီတိုင်းရင်းသားဒုက္ခသည်တွေနဲ့ဒီတပတ်ခင်ဒီမွတ်စလင်မဟုတ်တိုင်းသည်တွေကြာတော့ဒုက္ခခင်တွေကြာတော့ဒီမြန်မာနိုင်ငံတခြားဘေးကင်းရာနေရာကိုထွက်ပြေးကြတာပေါ့လေအဲ့ဒီတော့အခုနဲ့အနေထားမှာဟောလက်ရှိဒီအရေးပေါ်ကူညီကိစ္စတွေလုပ်ပေးတဲ့အခါမှာကြာတော့ဟောအခြေအနေကနိုင်ငံတကာအကူအညီတွေကလုံးဝစီဟိုလာပေးလို့မရတဲ့အခြေအနေဖြစ်ခဲ့တယ်ပေါ့လေအဲဆိုတော့အခုဒီမတခင်ရတဲ့အတွင်းကပဲဒီအမေရိကဒီကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးကနေပြီးတော့မှဒီအကူအညီ $85,000တောင်းဆိုတာရှိတဲ့ခါကျတော့အမေရိကကလည်းပဲဒီအပေါ်မှာသူတို့စီက$104,000ကိုဒါပေးဖို့အစီအစဉ်ရှိပါတယ်ဆိုတဲ့အခြေအနေမျိုးဖြစ်လာတာပေါ့လေ
Okay
အဲ့လိုမျိုးဘင်္ဂလားဒေ့ရှ်ဖက်ကအကူအညီတွေကိုအဲ့လိုပေးနေတဲ့အချိန်မှာမြန်မာနိုင်ငံဖက်မှကျတော့ဟိုအကြောင်းမျိုးကြောင်းပေါ့နော်အဲ့ဒီ NGO တွေနိုင်ငံတကာဖွဲ့စည်းတွေနဲ့ပတ်သက်ပြီးတော့မှဟိုအရင်ကရှိခဲ့မှုတွေအခြေအနေတွေကြောင့်ဟိုအကူအညီကမရခဲ့ဘူးပေါ့မရခဲ့ဘူးဆိုတော့ဒီဒုက္ခသည်တွေပြန်ဝင်လာဒီပင်လယ်တွေပြန်လာနေပြီးတော့မှပြန်လေဝင်လာလက်ခံပြီးတော့ပြန်ဝင်လာမယ်ဒီဒုက္ခသည်တွေရောနောက်ပြီးတော့မှဒီတက်ခန့်တိုင်းတာဒုက္ခသည်တွေရောသူတို့တွေရဲ့ဒီရရှိကိစ္စတွေထောက်ဖို့ကအများကြီးဟိုပေါ့နော်အကူအညီလိုရတယ်ပေါ့လိုရတဲ့ဆိုတဲ့အခါမှာလောလောဆယ်ကအခုတတိကနိုင်ငံတကာဖက်ကအကူအညီတွေကိုမြန်မာဖက်ကမရရှိသေးဘူးပေါ့ဆိုတော့ကျွန်တော်ကတခုနားနေတာကဘယ်လိုလဲဆိုတော့မြန်မာနိုင်ငံဖက်ကနေပြီးတော့မှဒုက္ခတွေကိုပြန်လက်ခံတဲ့အခြေအနေဒါမှမဟုတ်ရှင်လည်းပဲဒီဒေသခံတွေကိုပြန်ပြီးတော့မှနေရာချတဲ့အခြေအနေမျိုးမှာဒီဘင်္ဂလားဒေ့ရှ်ဖက်ကိုပိတ်ခဲ့တဲ့အကူအညီလိုမျိုးပဲဟိုအဲ့ဒီပုံစံမျိုးအဲ့ဒီပမာဏနဲ့ဟိုကိုညီညာတဲ့အကူအညီလိုမျိုးဟိုပိတ်ဖို့လွယ်တယ်ဆိုပြီးတော့မှပြတာတခုဖြစ်ပါလိမ့်မယ်အဲ့နောက်တစ်ခုကကြတော့ဒီဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တခုမေးချင်တာဟုတ်ကဲ့တခုမေးချင်တာကနိုင်ငံတကာအကူအညီပေးတဲ့အခါမှာခုနကဖြစ်သွားတဲ့ပြဿနာမျိုးပေါ့ရခိုင်ဒေသတစ်ခုလုံးကလည်းကျွန်တော်တို့နားလည်တော့မြန်မာနိုင်ငံမှာလည်းအရန်ဆင်းရဲတဲ့ဒေသဖြစ်တဲ့ခါကျတော့ဒေသခံတွေကနောက်တခြားဒုက္ခသည်တွေတော့အတော်လေးဒုက္ခတော့ရောက်ကြပါတယ်အားလုံးတော့ဒါပေမဲ့ခုနတစ်ဖက်မှာအကူအညီတွေပေးတဲ့အခါမှာကိုဆိုတော့ထုံးကနာပြောလို့ပေါ့နိုင်ငံတကာအကူအညီတွေပြည်တွင်းအဲ့ရခိုင်ဒေသကိုလည်းပေးပါဆိုတော့ပေးတဲ့အခါမှာတခြားလူမှုအတိုင်းဝိုင်းတွေအထူးသဖြင့်ကိုဆိုတော့ထုံးကဒီရခိုင်လူမှုဖွဲ့စည်းရလည်းဖြစ်နေရောတခြားဆက်ညီပဲမွတ်စလင်အတိုင်းဝိုင်းတွေနဲ့ပတ်သက်လို့ပေါ့ပေးနိုင်မှုအလားအလာတွားနိုင်မှုအလားအလာရောရှိရလားခင်ဗျာဒီခိုင်ဒီဘက်ကောလက်ခံပါပါဒီတော့လေ
ရှိပါတယ်ရှိပါတယ်ကျွန်တော်ထင်တာတော့ရှိပါတယ်ဘာလို့လဲဆိုတော့ဟိုကျွန်တော်တို့အတွေ့အကြုံရဆိုလို့ချင်းရင်ဒီပြဿနာဒီပေါ့နော်ဒီဟိုဒီဟိုဘေးဒုက္ခတွေကြုံရတဲ့အခါမျိုးမှာတော့ဟိုဒီအဲ့ဒီဘေးဒုက္ခကြုံရတဲ့အခြေအနေမှာပေါင်ပသက်နေခဲ့တဲ့အခြေအနေတွေကြောင့်ဒီ INGO တွေ UNDC ကနေပြီးတော့မှအကူအညီကိုမလိုချင်ဘူးမလိုဘူးဆိုတော့ဟိုကျွန်တော်တို့ဒီဆိုရှယ်ရှေ့တချို့ရှိခဲ့တာပေါ့လေဒါပေမဲ့တကယ်တမ်းလက်တွေ့ကြကြမှာကြတော့ဒီဒုက္ခသည်တွေရရှိ ပုံမှန်ရှင်းနေရဖို့ဆိုတာကရရှိလိုမယ့်ကိစ္စတွေဖြစ်တယ်။အကုန်ကြတဲ့အရင်များမယ်အခုရင်လည်းအများကြီးလိုမယ်။အဲ့တော့အစိုးရမှလည်းပဲ electric အရှင်းနေကမရှိတဲ့ခါကျတော့မလွဲ့မတင်နိုင်တဲ့ကခေကိုယူရပါလိမ့်မယ်။တကယ်တမ်းလည်းပဲဒီဒီဒုက္ခဒုက္ခတွေလူတွေကြတော့အဲဒီအကူအညီတွေကိုသူတို့ရရှိတင်ဖို့အတွက်သူတို့ရရှိရေးတင်ဖို့အတွက်ဆိုရင်ဒီအခေခေဒီအကူအညီတွေကိုသူတို့လက်ခံပါလိမ့်မယ်။ဒါပေမဲ့လက်ခံမေဆိုပေမဲ့ဒီဒုက္ခသည်စီကိုအလူဒီဟိုထောက်ပံ့ပေးတဲ့ပုံစံကကြတော့သူတို့ဒီဒေသခံတွေရောနောက်ပြီးတော့မှအစိုးရရဲ့ policy တွေရောအဆင်ပြေလေးဟာအနေထားမျိုးလို့ရှိရမှာပေါ့လေ
ဟုတ်ကဲ့အဲ့တော့ခုနကကျွန်တော်မေးတာကတော့ခုန ICRC motorboat ဖြစ်သွားသလိုပေါ့နော်ဟိုရခိုင်ဒေသခံတွေရဲ့အခြေအနေကလည်းတစ်ဖက်မှာသူတို့ ਨੇ ရံဘက်ပရိခါဖြစ်ခဲ့တဲ့အခါကျတော့တစ်ဖက်မွတ်စလင်တိုင်းဝမ်းကြီးစီကိုအကူအညီသွားတဲ့အခါမှာသူတို့နည်းနည်းလေးအနှောက်အယှက်ဖြစ်တာမျိုးတွေကျွန်တော်တို့ကြားနေလို့ပါအဲကြောင်အဲ့တော့ရခိုင်ဒေသခံတွေရဲ့အနေထားရောအကျတဲမဖြစ်နိုင်ဘူးလ
ားအဲဟုတ်တယ်ဖြစ်နေအခုလုံးလုံးကျွန်တော်စုပကပြုတ်ခဲ့တယ်လို့ပဲဒီလုံးလုံးလေးမှာတော့ဒီလိုမျိုးကိစ္စတွေရှိနိုင်တယ်ဟောကျွန်တော်စုပကပြုတ်ခဲ့တယ်လို့ပဲဒီဟိုဒီ queen company နဲ့ပုံစံအနေထားတွေကလည်းပဲဟောဂယူဆိုင်ဖို့တတိထားဖို့လိုရတာပေါ့လေအဲဒီစုပကစွန်းနေကြီးရှိပါတော့ပါတယ်ဒီ ICRC ကနေပြီးတော့မှဒီ ticket တဲ့ motor boat ရောနောက်ကတစီရောပေါ့နော်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုအကျဉ်းဖြည့်ဆိုလို့ရှိရင်တော့ဒီဒေသခံတွေဆက်ကနေပြီးတော့မှအဲ့ဒီအကူအညီကိုကိုကိစ္စပေးမယ့်ကိစ္စတွေအပေါ်မှာဟို announce လုပ်တဲ့ပုံစံမျိုးတစ်ဖော်တယောက်တော့တာပေါ့ဒါပေမဲ့တကယ်လက်တွေ့မှာကြတော့ဘလို့ဖြစ်လဲဆိုတော့ဒီဒီပထမတစ်ခေါက်ဖြစ်တဲ့ဒီကားတစီလုံးကဒီ ICRC ကွန်ပီစီတွေနဲ့ဟိုလက်မပြီးတော့တွေဆိုတဲ့ဟာကလည်းပဲဒီဟိုဒီဘင်္ဂလီကြီးရောနဲ့နေတဲ့နေရာတစ်ခုကိုညာမှုချုပ်ကြီးမှာအဲ့ဒီနေရာဖက်ကိုရောက်တဲ့ကိစ္စတစ်ခုပေါ့နောက်တစ်ခုမော်တော်ဘုတ်ဆိုလို့ရှိရင်လည်းပဲဒီအဲ့ဒီဆေးရွှေချာဟိုဒီမော်တော်ရထားတဲ့နေရာဆိုတာကဘင်္ဂလီရော်တွေရှိတဲ့နေရာနဲ့နေတယ်နောက်ပြီးတော့မှဟိုဒီဒီဘုံနဲ့ဒီနေပတ်သက်ပြီးတော့မှဒီဒီဒီ disability ဆိုင်ကနေတာတွေအဲနောက်ပြီးတော့အနာဘိုင်းကိုအသိပိတာတွေဒါမျိုးတွေမရှိတဲ့ခါကျတော့ဒီဂျီတာခင်းနေဖက်ကပရိသတ်ဆောင်ချင်းတွေအရှင်နေမျိုးမှာအဲ့လိုအရှင်နေဖြစ်တော့တဲ့ခါကျတော့တကယ်ကိုပဲဟိုတတက်စပိုင်ဖြစ်တော့တဲ့ပုံစံမျိုးလို့တော့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့တန်တရားကြီးသွားတဲ့ပုံစံမျိုးပေါ့နော်ကျွန်တော်နောက်တူသရရှင်နောက်ထပ်ဆွေးနွေးမဲ့သူတူဖိတ်ခေါ်ချင်ပါတယ်ကုစောစောထွန်းကောကုစီသူရောလေလိုက်ပါမနေပြပါဥတင်ငွေပါဥတင်ငွေကတော့ KM မျိုးသားဒီမိုကရေစီဖွံ့ဖြိုးရေးပါတီရပါဥတင်ငွေကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတ
ယ်။ဥတင်ငွေကျွန်တော်ခုနကဥတင်ငွေတို့လည်းဒီကုညီကစေးကြီးလုံနေတော့အဲ့အချိန်နေခုနကကျွန်တော်ပြောတဲ့ခေါင်းစဉ်ပေါ်မှာပဲရေဘူးကဆွေးနွေးပြပါအဓိကကုညီကစေးကြီးကဘယ်လောက်ထိလိုလလတ်မြတ်တာတာလုံနိုင်မလဲလက်ရှိရခိုင်ပြည်နယ်ရဲ့ပကတိအခြေအနေနဲ့
ဟုတ်ကဲ့။ဒါကိုကျွန်တော်ကအဓိကမပြောခင်မှာကျွန်တော်တို့လက်ရှိတိုင်းပြည်ရဲ့နိုင်ငံတော်အခြေပြုမင်းကုန်းပေါ့နော်။နိုင်ငံတော်အတိုင်းအမြင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ကျွန်တော်တို့အမျိုးသားရင်ကြစီရင်နဲ့ငင်းကြံရေးအတွက်နိုင်ငံတော်အခြေပြုမိန့်ခွန်းမှာလဲပေးချာလေးလာပြီးတော့အကုန်လုံးကိုဟိုကျွန်တော်တို့ဆက်လက်တကျနားလည်အောင်ဖတ်မယ်ဆိုရင်ဒါပေါ်ပေါ်လွင်လွင်ကိုအကုန်လုံးအဲ့အတိုင်းဝိုင်းဟိုစုနှစ်ခုကြားအတွက်အဆင်ပြေနိုင်မဲ့အခြေအနေကိုဖန်တီးထားပြီးဖြစ်တယ်လို့ကျွန်တော်အနေနဲ့ခံယူပါတယ်အဲနောက်တစ်ခုကကျွန်တော်ခုနကဟောပါဘောနော်ဦးစီဒီအောင်မြင့်နဲ့ကိုစောစောတွန်းလို့စောစောရဲလက်ရှိလောက်ကင်နေတဲ့အမှုကြီးအထောက်ပံ့နေတဲ့ပတ်သက်ပြီးတော့အခက်အခဲရှိတယ်ဆိုတာလဲရခိုင်ပြည်သားတွေရဲ့ဒါကျွန်တော်အစိုးရရဲ့ပူပန်မှုဟိုဒါလဲဒါချက်ပြီးစဉ်းစားရမှာပေါ့ကျွန်တော်တို့ကဒီမှာကျွန်တော်အထူးသဖြင့်ကျွန်တော်အနေနဲ့ပြောချင်တာကတော့ကျွန်တော်ကအခုလအတွင်းမှာကျွန်တော်အာဆာအကြမ်းဖက်ကနေပြီးတော့စခန်း30ကိုဝင်တိုက်တယ်ဝင်တိုက်တဲ့အခါဒါကိုကျွန်တော်ဟိုဟလာနိုင်ငံတော်အချုပ်အခြာဟိုတိပါလာတဲ့အတွက်ကျွန်တော်တက်မတော်ကနေမြင်ရှင်းလေးတွေဆောင်ရွက်ခဲ့ရတယ်အဲဒီမှာတော့ကျွန်တော်ကဒီအခုနကပေးတဲ့ကျွန်တော်နိုင်ငံတကာအကူအညီတွေအလား ICRC ရပြည့်တဲ့ကျွန်တော်အခုညီလေးဟာတစ်ဖက်ကျွန်တော်ဒီဒီဟာလားအာစာအကျင့်ဖက်အဖွဲ့အဲလို့အစုမျိုးဟိုတော့မဖြစ်ဖို့လိုတာပေါ့နော်ကျွန်တော်ပြောချင်တဲ့သဘောကကျွန်တော်ကဟလားဘယ်အကျင့်ဖက်ကိုမှကျွန်တော်လက်မခံဘူးအကျင့်ဖက်အဲဒီရလို့ရဟာကျွန်တော်ဟိုကျွန်တော်ဒါအစွန်းလို့ရတဲ့ဖြစ်တယ်နောက်တစ်ခုကဒေါန်ဆန်းစုကြည်ရဲ့အစီရင်ခံစာမှာလည်းအမှုတရားနဲ့ကျွန်တော်အကြောက်တရားကိုဖယ်ရှားမှကျွန်တော်ငြင်းငြင်းရနိုင်မယ်လို့ပြောဆိုထားတဲ့အတွက်
ဒီမှာလည်းကျွန်တော်အဖြေတွေကပါဖို့မယ်လို့ယူဆပါတယ
်ဟုတ်ကဲ့
ကျွန်တော်အနေနဲ့ကတော့ဒါနှစ်ဖက်အဖွဲ့အစည်းကိုကျွန်တော်အနေနဲ့မြစ်ပယ်ခံကျင်တာကတော့တစ်ဖက်ကလက်ခံမဲ့ဟာလာကျွန်တော်ဒီဒီအာစာအဖွဲ့အစည်းစီကိုမရောက်ဘူးဆိုတော့အနေအထားမျိုးတစ်ခုတော့ဟာလာ ICRC ဘက်ကလည်းဒီကိုနဲ့တော့ဘုလိုလိုရခိုင်တိုင်းရင်းသားတွေဘက်ကလည်းကျွန်တော်အနေနဲ့နိုင်ငံတော်ရဲ့အကြောင်းလဲတစ်ခုကိုကျွန်တော်တို့နိုင်ငံကပုံရိပ်မှာအဲ့တော့ဟလာဒါဒါတော့နေရတဲ့အခြေအနေမှာကျွန်တော်တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲအဲဟိုကျွန်တော်ဖော်ဆောင်နေရတဲ့ကာလကြီးတစ်ခုမှာကျွန်တော်ရခိုင်တိုင်းရင်းသားတွေရဲ့သဘောထားကြီးမှုကိုလည်းကျွန်တော်နေနဲ့ဒါဒါဟိုကျွန်တော်ခံယူခြင်းပါတယ
်ဟုတ်ကဲ့ကျွန်တော်ဦးတိငွေတစ်ချက်မေးချင်တာကဒေါန်ဆန်းစုကြည်မေကွန်းထဲမှာပဲပါတဲ့အချက်ပါဒေါန်ဆန်းစုကြည်ကတဲ့ထွက်ပြေးသွားတဲ့မွတ်စလင်တွေဟိုဘက်မှာဘယ်လောက်ရှိမရှိတော့သူတေချာမပြောဘူးဒါပေမဲ့မြန်မာနိုင်ငံတဲမှာတော့ပြောရရင်တော့90ရာခိုင်နှုန်းကျော်လောက်ကြီးွားတွေကြံပါသေးတယ်ပြောတယ်အခုကဘာပြောပြောသတင်းသမားတွေလည်းတွားကြတဲ့ခါမှာအဲ့ဒီမွတ်စလင်ကြီးွားတွေတော့ဗဒင်းသမားတွေတွားနိုင်တဲ့အချိန်တွေမရောက်သေးဘူးလို့ကျွန်တော်သိထားပါတယ်ခင်ဗျအဲ့တော့အကူအညီပေးရကိစ္စတွေကတော့အဲ့ဒီမွတ်စလင်ရွာတွေကိုရောက်နိုင်ပြီလားအခုနေထားမှာခုနပြောတဲ့90ရာခိုင်နှုန်းဒီပါရွာတွေပေါ့
ဒါကတော့ကျွန်တော်ကဒါအစိုးရကျွန်တော်အလာဒီဒီတမရဲ့အကူအညီနဲ့ဒီဒေတာတွေကိုတွားမယ်ဆိုရင်ရောက်ပါတယ်။အဲဘာမှမရောက်စရာမရှိပါဘူး။ဘာလို့လဲဒါအခုလက်ရှိကျွန်တော်ဟိုစက်တင်ဘာ9ရက်တည်းကဒါကျွန်တော်ဟိုနေမြေအထိုက်လျောက်ကျွန်တော်တည်ငိမ်သွားပြီလို့ဒါကျွန်တော်တုံ့ပြန်ထားတာကိုလည်းတွေ့ရတယ်လေ
။ဟုတ်ကဲ့
။အဲဆိုတော့ကအတိအကျကကျွန်တော်တမရဖက်ကအလာအစိုးရနဲ့ပူးပေါင်းပြီးတော့ဒီနေရာတွေကိုအလာကျွန်တော်အကူအညီပေးအဖွဲ့တွေပေါ်မယ်ဆိုရင်မြောက်နိုင်စရာအကြောင်းမရှိပါဘူ
းဟုတ်ကဲ့ခင်ဗျာကျွန်တော်ဦးစီသူအောင်မြင့်ဦးစောထုံဦးတင်ငွေလေလိုက်ပေါ်မှာခဏနေပြီးပါတော့ရှင်နေကျွန်တော်လှည့်ပေးချင်ပါတယ်ပထမဆုံးကိုငင်းချမ်းအောင်လေလိုက်ပေါ်မှာရှိနေပါပြီကိုငင်းချမ်းအောင်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ပထမဆုံးပြောချင်တာကတော့ရခိုင်ပြည်နယ်မှာဒုက္ခရောက်နေတဲ့လူသားတွေအားလုံးကိုကျွန်တော်စာနာပါတယ်ကျွန်တော်မေးချင်တာအလှူတွေဟိုနိုင်ငံတကာအကူအညီတွေမသွားခင်မှာအစိုးရကနေပြီးတော့ပြည်သူတွေကိုပေါ့နိုင်ငံတကာအကူအညီတွေရဲ့အကူအညီတွေပေးတဲ့အခါမှာဘယ်လိုစီးနင်းနေရှိတယ်ဘယ်လိုပရိတ်နေရှိတယ်ဘယ်လိုဟိုသတ်မှတ်ချက်တွေရှိတယ်ဆိုတော့ပြည်သူတွေတိတိကျကျအောင်ရှင်းရှင်းလင်းလင်းတက်တက်တသားပညာပေးနေတယ်လို့ကျွန်တော်ထင်ပါတယ်အဲ့လိုမဟုတ်ဘဲနဲ့အစိုးရဟာဘစ်ကစ်တွေပေးတဲ့ဟာအစာဖွဲ့ရရတယ်ဟိုအေးအေးရခိုင်ပြည်နယ်ရရတယ်အဲ့လိုမျိုးတွေလျှောက်ပြီးတော့ဝါဒဖြန့်နေပြီးတော့အခုမျက်မျက်တတမျက်မျက်တတဆိုတဲ့စကားကိုသုံးလာတဲ့အခါမှာပြည်သူတွေကဟိုရောရောထွေးထွေးလုံးလုံးထွေးထွေးဖြစ်သွားနိုင်တယ်အစိုးရကိုယ်တိုင်ကကုလသမဂ္ဂတို့နိုင်ငံတကာ NGO တွေကိုရန်တိုက်ပေးသလိုဖြစ်တဲ့ဟာတွေကိုရှင်းရှင်းလင်းလင်းပေါ့နော်ပြည်သူတွေကိုပညာပေးပြီးတော့အကူအညီတွေပေးစေချင်တယ်လို့ပဲကျွန်တော်ပြောချင်ပါတယ်ကျန်တာတော့ကျွန်တော်ဘာမှမရှိပါဘူးခင်ဗျ
ဟုတ်ကဲ့
ကုလသမဂ္ဂတွေဖြည့်ပေးစေချင်ပါတယ်
ဟုတ်ကဲ့ကုညင်းညောင်မိကုန်းကိုနောက်ပိုင်းဖြည့်ပြီးပါမယ်ကျွန်တော်နောက်ထပ်သရရှင်တကူရဲ့အလှည့်ပေးလိုက်ချင်ပါတယ်ဦးတက်မောင်မန္တလေးကပါတယ်ဦးတက်မောင်တူတူနဲ့ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျဦးတက်မောင်ကြားပါလားခင်ဗျဦးတက်မောင်ကြားပါလားအဲဦးတက်မောင်မကြားဦးတက်မောင်နဲ့ကျွန်တော်လေလိုင်းပြတ်သွားပါပြီအဲ့တော့ကျွန်တော်ကိုစီသူအောင်မြစ်ကိုခုနကကိုငင်းချမ်းအောင်မျိုးသွားတဲ့မိကွန်းအခြေခံပေါ်မှာကျွန်တော်မျိုးချင်ပါတယ်ခုနကကိုငင်းချမ်းပြောသွားသလိုပါပဲကျွန်တော်တို့ဒီနိုင်ငံတကာအကူအညီတွေခုနကပြောလို့ပေါ့အကူအညီတွေကအာစာဖွဲ့စီကိုရောက်တယ်ဆိုပြီးဘစ်ကစ်တွေပါတယ်ခုနကပြောလို့ပေါ့အကူအညီတွေဓာတ်မီဩဇာတွေကတစ်ဖက်ကအကြမ်းဖက်သမားတွေအုံချသွားတယ်လို့ဆွေးနွေးကနေပြီးတော့အရင်ကဆွဆွဲပြောဆိုခဲ့တာတွေရှိပါတယ်အဲ့တော့ဒီအခြေအနေကတော့ဘယ်လောက်ထိစိုးရင်စရာဖြစ်နိုင်လဲဒါနဲ့ပတ်သက်လို့လည်းသုံးသပ်ဆွေးနွေးပြပါလားဦးစီသူအောင
်မြေအဲဒါနဲ့ပတ်သက်လို့ဟိုအခင်းကြီးရဲစရာတွေဖြစ်လာတာကဟိုငကူတော့တော့နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီပေါ့နော်အခုတော့သတင်းထုတ်ပြန်ရေးကော်မတီ information committee လို့တာဝန်ယူထားတဲ့အဖွဲ့ကနေပြီးတော့မှအဲ့ဒါဟိုဘာလဲအမှားယွင်းတွေလုပ်ခဲ့လို့ဒီပြဿနာပေါ်လာတာအဲ့ဒီတော့ကသူတို့ကဟိုဘာလဲဆိုတဲ့ခါကျတော့ FAO ကနေပြီးတော့မှကိုချက်ဝေထားတဲ့ရိခါတွေပြီးတော့မှနောက်အဒုက္ခတွေကိုပေးထားတဲ့ဟာတွေကအကြံဖက်သမားတွေရဲ့စခန်းတွေကိုစီးနင်းတဲ့အခါမှာဒါရိုက်တာတွေကိုတွေ့ရတယ်ဆိုပြီးတော့မှအဲသူကသတင်းတွေပါတွေထုတ်ပြန်တယ်ထုတ်ပြန်တဲ့အခါကျတော့ဟိုမေးခွန်းတွေပါထုတ်တယ်အဲဒီမေးခွန်းတွေကိုဦးရောသေးကိုအဲဒါတရားဝင်ပေါ့နော်သင်ကြိုင်းမှုချုပ်သူ့ကိုမေးတဲ့အခါကျတော့အဲသူကလည်းခက်ကင်းနေမှဖြစ်တယ်ဒီကိစ္စတွေဘာဖြစ်လို့အဲ့ဒီနေရာကိုရောက်သွားသလဲဆိုတာသက်ဆိုင်ရာဒီဒီဟိုရိခါဖြတ်မြွေ NGO အဖွဲ့တွေကပဲဖြည့်ရှင်းရမယ်ဆိုပြီးတော့မှဆိုတော့ဒါမျိုးတွေပြောဆိုရတာကဒါဆွဆွဲသလိုဖြစ်တယ်တကယ်တော့ဘယ်နိုင်ငံတကာ NGO အဖွဲ့ကြီးတွေကမှရိခါထောက်ပံ့ရေးအဖွဲ့ကြီးတွေကမှအချမ်းဖက်သမားတွေကိုထောက်ပံ့ပေးတယ်ဆိုတာဟိုဘာဖြစ်ဖြစ်ဒီမှာမှလည်းမရှိဘူးအဲ့တော့နောက်ပိုင်းကျတော့သူတို့ဖာသာသူတို့ပြန်ပြီးတော့မှ
အဲဒီရင်ထုတ်ပြန်တဲ့အခါမှာဒီလိုမျိုးတွေရေးသားတယ်ဆိုတဲ့ဟာကတဲ့ဟိုဖြစ်စဉ်ကိုပဲရေးသားတာပါတဲ့အဲလိုမျိုးရေးသားတဲ့အတွက်ကြောင့်မို့လို့အဲရေခါထောက်ပံ့တဲ့အဲဒီကုလသမဂ္ဂအဖွဲ့အစည်းတွေ NGO တွေကနေပြီးတော့မှအကြမ်းဖက်သမားတွေကိုထောက်ပံ့နေပါတယ်လို့ဟိုဆွဆွဲတာမဟုတ်ပါဘူးဆိုတော့ပြန်ဖြေရှင်းရတဲ့အဆင့်ရောက်တယ
်
ပြောရရင်တော့ဒီ information committee တို့ဘာလို့ကနေပြီးတော့မှဒီဒီကတော့လောပြည်သူတွေထင်ရောက်ထင်မှားဖြစ်နေတဲ့ပြောဆိုမှုတွေလုပ်တဲ့ခါကျတော့အခြေအနေကပိုဆိုးကုန်တာပေါ့နောက်တစ်ဖက်မှာဗာပြန်တစ်ခါပြန်ရှိကြလဲဆိုတဲ့ခါကျတော့ဒီရခိုင်မှာရှိနေတဲ့ပါတီတွေဘာတွေကလဲဒီအကူအညီတွေဘာတွေရောက်လာပြီဆိုရင်သူတို့တွေကသက်ဆိုင်ရာပြည်သူလူထုတွေကိုရခိုင်တိုင်းသားတွေကိုနားလည်အောင်သူတို့တွေကရှင်းပြရမယ့်အစားဒါဟိုဘာလဲမိလောင်ကလေပြင့်ပေါ့နော်အကူအညီရောက်လာပြီဒါတွေအကုန်လုံးကမွတ်စလင်တွေသွားမယ်ရခိုင်လူတွေမလာဘူးဆိုပြီးတော့မြောက်ကိုပြင့်ပေါ်လွတ်မှုတွေကြောက်လဲရခိုင်တိုင်းသားတွေကအထင်မြင်တွေ့တာတွေရှိတယ
်အဲ့
လိုတွေကြောက်မလို့ရခိုင်ထက်ပြေးမှာပြဿနာတွေပေါ်နေလို့ကျွန်တော်နားလည်ပါ
တယ်ခုစစောထုံးပါကျွန်တော်ဆက်သေးမေးလို့ပါတယ်ခုနကပြောလို့ပါခုစီစောအောင်မြစ်လည်းပြောတယ်ကုညင်းညာလည်းပြောသွားတယ်ဒီငငတကအကူကြီးတွေကဒေတာအတွက်ပိုဆိုးလာစီမယ်လို့ကရခိုင်ဒေတာကန်ဒီတဲမှာအခုတည်းကယုံကြည်နေတော့မဲ့လား
အဲယုံကြည်ပါတယ်ယုံကြည်ပါတယ်စောစောကဥစီတော်အမိပြောတဲ့ဟာတစ်ချက်ကိုတော့ကျွန်တော်လုံးဝလက်မခံနိုင်ပါဘူးအဲ့ဒါပါလေဆိုတော့ဒီနိုင်ငံဒီရခိုင်တိုင်းဒေသပါတီတွေကဒီကိုင်ထပ်ပဲမှုတွေပေးတဲ့အပေါ်မှာနေပြီးတော့မှဒီကိစ္စတွေကအကုန်လုံးပင်ဂလီတွေကိုပဲအဖြစ်ရရောက်တယ်အဲအဲ့လိုမျိုးဒီဒေသခံတွေအတွက်အကျိုးမရှိဘူးအဲအဲ့လိုမျိုးအမုန်းစကားတွေကိုတောက်ချက်ပြောနေတဲ့ပုံစံမျိုးကတော့ဟိုကျွန်တော်ရဲ့အတွေ့အကြုံရတာအဲ့လိုမျိုးတစ်ဖက်တည်းကြီးပြောတာတော့မရှိဘူးဘာလို့ဆိုတော့အခုဒီနောက်ဆုံးဖြစ်စဉ်ကိုကြည့်မယ်ဆိုလို့ရှိရင်ဒီပဋိပက္ခရဲ့ပြင့်ထန်မှုကအရင်များအရင်ကြီးမားတယ်ဒါပေမဲ့ဒေသခံတွေရဲ့ဒီတုံးချက်မှုတွေကိုရခိုင်အစိုင်းဝိုင်းတွေနဲ့ဒီတိုင်းဒေသဒီတုံးချက်မှုတွေကိုဒီရခိုင်ပါတီဘက်ကတော့လကောင်းနောက်ပြီးတော့မှဒီရခိုင်တိုင်းဒေသပကောက်ဆောင်လကောင်းတော့လကောင်းဆိုတော့လေထင်းတင်းလှထားလို့တာပဲအခုလိုမျိုးဟိုပြဿနာတွေကဒီတက်ပိုမကြည့်တော့တာလို့ကျွန်တော်ကတိတိကျကျသဖောက်ပေါက်တယ
်ဟုတ်ကဲ့
အဲနောက်တစ်ခုကကြတော့စောစောကကိုရင်းချက်အောင်ဆွေးနေတဲ့ဟာ
ကျွန်တော်စက္ကန့်30လောက်ပဲရပါတယ်ဟုတ်ကဲ့ပြောပါဟုတ်ကဲ
့ဟုတ်ကဲ့အဲ့ဒါဟုတ်ကဲ့အဲ့ဒါပါလေဆိုတော့ဒီအစိုးရဘက်ကနေပြီးတော့မှဒီကိုကိုင်ထောက်ပင်းမလုံးခင်မှာသူတို့မလိဟိုရှာပြရမယ်ဆိုတဲ့ဟာမျိုးတစ်ခုကပြောရှင်းနေကျွန်တော်ကအမှန်တကယ်တော့ဒီအဆောက်ကိုဒီ INGO တွေကနေပြီးတော့မှဒီတဲထပ်ပိုင်းလည်းလို့ကျွန်တော်တို့မဆုံးသေးဘူးကျွန်တော်သုံးသိချက်ကပါရှိလေဆိုတော့ဒီ INGO အဖွဲ့အစည်းတွေရဲ့ကိုင်ထောက်ပင်းမုံတွေကနေပြီးတော့မှဒီအကျဉ်းဖန်တမားတွေစီကိုရောင်းနိုင်မဲ့ပုံစံမျိုးတွေကိုကြတော့ဒီဘင်္ဂလီအတိုင်းဝိုင်းကြားထင်မှာဖဲတိထတာရှိတယ်သူတို့မှအဲ့လိုမျိုးပြင်ထတာရှိတယ်ဒါကျွန်တော်တိတိကျကျသိတယ်အဲ့ဒါကိုကျွန်တော်အတိအကျပြောရည်တယ်ဘာလို့လဲဆိုတော့2003ကအတွေ့အကြုံကဘယ်လိုရှိလဲဆိုလို့ရှိရင်ဒီနိုင်ငံတကာအဖွဲ့အစည်းတွေကထောက်ပံ့လိုက်တဲ့ရိက္ခာတွေကနေပြီးတော့မှအဲ့ဒါကိုအဲ့ဒီဘင်္ဂလီတွေမှာရှိနေတဲ့ခေါင်းဆောင်ပိုင်းတွေကနေပြီးတော့မှလေဘုတ်ကြီးအုပ်ပြီးတော့မှအဲ့ဒီအကျိုးအမြတ်တွေကိုသူတို့တခြားမှာသုံးကြတာကျွန်တော်တို့တွေ့ခဲ့
ဟုတ်ကဲ့ကုစောထွန်းဆိုလိုတဲ့လူရင်းကိုရောက်ပြီးထင်ပါတယ်ကျွန်တော်တို့အကူအညီတွေကသူတို့အတုံးချတယ်ဆိုတဲ့ဟာမျိုးပေါ့နော်ကျွန်တော်ဒိုင်လီလိုက်စီစဉ်အချင်းစစ်သွားလို့ပါပါဝင်ဆွေးနွေးပေးတဲ့ဥစီသူအောင်မြတ်ကုစောထွန်းဥတင်ငွေကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတော်ရရှင်နေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ဒိုင်လီလိုက်စီစဉ်ကျွန်တော်ဝင်ပြီးပါခင်ဗျာ
အင်္ဂါညဒရရရင်လိုက်ဆွေးနွေးခန်းကိုနားဆင်ခဲ့ကြရတာပါအခုတော့သတင်းအချင်းချုပ်ကိုမသိငင်ထိုက်ကြီးညာပေးပါမယ်ရှင
်မြောက်ကိုရီးယားနဲ့တင်းမာနေတဲ့ကိစ္စကိုငြင်းချမ်းစွာဖြေရှင်းနိုင်ဖို့အမေရိကန်ဘက်ကနီလန်းရှာနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဒီကနေ့အင်္ဂါနေ့မှာပြောဆိုပါတယ်မြောက်ကိုရီးယားဘက်ကတော့အမေရိကန်သမ္မတထရန့်ရဲ့မနေ့တနင်္လာနေ့က Twitter လူမှုကွန်ရက်ကမှာရေးသားချက်ဟာဆိုရင်စစ်ကျင်ညာလိုက်တာဖြစ်တယ်လို့ပြောဆိုထားတာဖြစ်ပါတယ်။အီရတ်နိုင်ငံနဲ့အင်းနီချင်းနိုင်ငံတွေသာမကအမေရိကန်နိုင်ငံတို့ဘက်ကပါကန့်ကွက်နေတဲ့ကြားကပဲအီရတ်နိုင်ငံအရှေ့မြောက်ပိုင်းမှာတစိ့တစ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့ကတ်ဒေတာမှာလူမှုဆန္ဒခံယူပွဲတရကျင်းပခဲ့ပါတယ်။အီရတ်နိုင်ငံကနေလွတ်လပ်ရေးယူသင့်မယူသင့်လူမှုဆန္ဒခံယူပွဲမှာတန်းနဲ့ချီတဲ့ကတ်လူနည်းစုတွေလာရောက်မဲပေးခဲ့ကြသလိုတရားဝင်မဲရလတ်တွေကိုလည်းဒီကနေ့ထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်ရှင်
။တရင်ချင်းချုပ်ကိုမှတင်ငီထိုက်တင်ညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လို့ရမှုကမှစုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရာဝါလေးဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီကနေ့ညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American အသံညဘက်မြန်မာဘာသာအစည်းအဝေးကိုည9:00နာရီကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေ။ VOA မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.